Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်းကနေ2018ခုနှစ်နိုဝင်ဘာလ20ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဖိုင်းဒိုမီတာ20 25 32နဲ့ဖိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်အင်္ဂါညအတွက်အစီအစဉ်မှုကကျမစုမမရှင
်ကျမကတော့စုမြတ်မမရှင်အမေရိကန်နိုင်ငံတဲ့တရားဝင်ဝင်ရောက်လာတာမဟုတ်သူတွေကိုခိုလုံခွင့်လျှောက်ထားခွင့်တားမြစ်တဲ့သမ္မတရဲ့ဥပဒေသစ်ကိုယာယီဆိုင်းငံ့ထားဖို့ပြည်ထောင်စုတရားသူကြီးတယောက်ကဆုံးဖြတ်လိုက်ပါတယ်။ Nissan, Mitsubishi နဲ့ Renault ကားကုမ္ပဏီကြီးတွေရဲ့အခြေအကဲကိုငွေကြေးအလွဲသုံးစားလုပ်မှုဆွဲချက်တွေနဲ့ဖမ်းဆီးခဲ့ပြီးတဲ့နောက်ဒီကနေ့အင်္ဂါနေ့မှာတော့ကုမ္ပဏီ၃ခုလုံးရဲ့အစုရှယ်ယာဈေးတွေထိုးချသွားပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသတင်းရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းနမတူမြို့ထဲမှာတော့တောင်ပိုင်းရှမ်းပြည်တမရော့တအောင်ပလောင်မြောက်ပိုင်းရှမ်းပြည်တက်မတော့တိုင်းရင်းသားလက်နက်ကင်တက်ဖွဲ့အချင်းချင်းတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ
်မနေ့ကတော့ဖြစ်တယ်ဒီနံပါတ်မျိုးနဲ့ပလောင်ရတဲ့အပန်းတိုင်းရနောင်းနော်ဘက်အပေါ်မှာတောင်းကုန်ရှိတ
ာရတဲ့ရသားတွေတည်ဆုံတဲ့အထိဖြစ်ရတဲ့ဒီတိုက်ပွဲတွေအကြောင်းမကြခင်အပြည့်စုံနားဆင်ရပါမယ်နောက်မြန်မာနိုင်ငံမှာပထမဦးဆုံးအကြိမ်ဖြစ်မိုးလေဝသဆိုင်ရာဥပဒေတရက်ကိုကျွမ်းကျင်သူတွေကမ္ဘာပံရဲ့အကူအညီတွေနဲ့ရေးဆွဲဖို့ပြင်ဆင်နေကြတဲ့အကြောင်းလူပေါင်းတောင်းနဲ့ချီလာရောက်ရှင်ဆင်နွှဲကြတဲ့တောင်ကြီးမီးဘုံပြန်ပွဲတော်နဲ့ပတ်သက်တဲ့သတင်းလွှာနောက်မြန်မာနိုင်ငံမှာအိမ်အောင်မရှိဘဲကိုဝင်ရပြီးတော့သားသမီးမွေးကြရတဲ့ဒီမျိုးသမီးတွေရဲ့အတိုင်းဝိုင်းကဝိုင်းကျင်တာကိုခံရတာကြောင့်သူတို့ကိုဘလို့အကူအညီပေးတင်တယ်လဲဆိုတာတွေကိုလည်းတင်ဆက်ပေးမယ့်သတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဝင်းမင်းတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်ပြည်ထောင်စုထဲကိုတရားဝင်ဝင်ရောက်လာတာမဟုတ်သူတွေကိုခိုလုံခွင့်လျှောက်ထားခွင့်တားမြစ်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ဥပဒေသစ်ကိုယာယီဆိုင်းငံ့ထားဖို့အတွက်ပြည်ထောင်စုတရားသူကြီးတယောက်ကဆုံးဖြတ်လိုက်ပါတယ်အမေရိကန်လွှတ်တော်ကပြဋ္ဌာန်းထားတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာ INA ဥပဒေအရအမေရိကန်တဲကိုဘယ်နေရာကပဲဝင်လာလာခိုလုံခွင့်လျှောက်ထားခွင့်ရှိတယ်လို့ပြဋ္ဌာန်းထားတဲ့အတွက်တမရထရမ့်ရဲ့ထုတ်ပြန်ချက်ဟာဥပဒေနဲ့ဆန့်ကျင်နေတယ်လို့ဆန်ဖရန်စစ္စကိုမြို့ကပြည်ထောင်စုတရားသူကြီးဂျွန်တီဂါကဆုံးဖြတ်ခဲ့တာပါထရမ့်ရဲ့ဥပဒေသေးအရအစိုးရကတလအကောင့်ထဲမပေါ်ဖို့တားမြစ်ခဲ့ပြီးဒီကိစ္စနောက်ထပ်ကြားနာဖို့အတွက်ကိုလည်းဒီဇင်ဘာ19ရက်ကိုချိန်ဆခဲ့ပါတယ်။အမေရိကတိုက်အလဲပိုင်းကထောင်ထဲချီတဲ့လူတွေမက္ကဆီကိုနယ်စပ်ကနေအမေရိကန်ထဲဝင်ရောက်နိုင်ဖို့ကြိုးစားနေချိန်နိုဝင်ဘာ9ရက်နေ့တုန်းကသမ္မတကဒီတရားမဝင်ဝင်လာသူတွေခိုလုံခွင့်လျှောက်ထားခွင့်မရှိဘူးဆိုတဲ့ကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒီထုတ်ပြန်ချက်ထုတ်ပြီးမကြခင်မှာပဲအမေရိကန်ကဒီနိုင်ငံသားလွတ်လပ်ခွင့်ဆောင်ရွက်နေတဲ့တမကနဲ့တခြားအခွင့်အရေးအဖွဲ့တွေကဥပဒေကြောင်းကနေစိန်ခေါ်ခဲ့ကြပါတယ်။အမေရိကန်တဲကိုဝင်နိုင်ဖို့အတွက်မက္ကဆီကိုနယ်စပ်မြို့ဖြစ်တဲ့တီဝါနာမြို့မှာရွှေပြောင်းအခြေချသူ 3,000 လောက်ရောက်နေကြပြီးတော့မကြခင်နောက်ထပ်ရောက်လာကြလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။အမေရိကန်နိုင်ငံတဲကိုဝင်နိုင်ဖို့ဆန်နီစီဒရိုနယ်စပ်ဂိတ်မှာခိုလုံခွင့်လျှောက်ထားနိုင်ဖို့အတွက်အမြောက်အများဆောင်ဆိုင်နေကြပါတယ်
။အမေရိကန်သမ္မတနဲ့စကားများပြီးအင်ဂျီတော်ဝင်ခွင့်အရင်ပိတ်ပင်ခံခဲ့ရတဲ့ CNN သတင်းတောက် Jim Acosta ကိုအင်ဂျီတော်ဘက်ကပြန်အလျှော့ပေးပြီးပြန်ဝင်ခွင့်ပြုလိုက်ပါပြီ။ပြည်တော်စုအဆင့်တရားသူကြီးကပြောင်းဝင်ခွင့်ပြုဖို့အမိန့်ထုတ်ပြန်ပြီးမှမှအခုလိုအလျှော့ပေးလိုက်တာဖြစ်ပေမဲ့သတင်းတောက်အဂါစတာအနေနဲ့သတင်းစာရှင်းလင်းပွဲဆိုင်ရာစီးမင်းသစ်တွေကိုချိုးဖောက်လာရင်တော့နောက်တစ်ခါထပ်အပိတ်ခံရမယ်လို့အင်ဂျီရောဘက်ကသတိပေးလိုက်ပါတယ်။လွန်ခဲ့တဲ့နှစ်ပတ်နီးပါးတုန်းကအခုလိုသတင်းတောက်ဝင်ခွင့်ပိတ်ပင်ခံခဲ့ရတာအတွက်သမ္မတဒေါ်နယ်ထရမ့်ကို CNN ရုပ်သံဌာနကတရားစွဲခဲ့ရမှာတရားသူကြီးယုံကတောက်ကြနေကပဲဒါကသတင်းလွတ်လပ်ခွင့်နဲ့ဆိုင်ရာဖွဲ့စည်းပုံခြေခံဥပဒေအခွင့်အရေးဖြစ်ချိုးဖောက်ရာရောက်နိုင်တယ်ဆိုပြီးအင်ဂျီတော်အမိန့်ကိုယာယီရက်ဆိုင်က14ရက်စာပြောင်းဝင်ခွင့်ပေးဖို့အမိန့်ချမှတ်ခဲ့တာပါအခုလနိုဝင်ဘာ9ရက်တုန်းကနိုင်ငံတော်ဝန်ဓာတ်ရိုက်ထုတ်လွှင့်တဲ့အင်ဂျီတော်သတင်းစာရှင်းလင်းပွဲတစ်ခုမှာသတင်းတောက်အကော့စတာဘက်ကနောက်ဆက်တွဲမျိုးကွန်တွေကိုဇက်တိုက်မင်းပြန်ပြီးမိုက်ပြန်မပေးရကနေသူနဲ့သမ္မတထရမ့်လို့ကြာအခြေတင်စကားများချပြီးအခုလိုဝင်ခွင့်ပိတ်ပင်ခံခဲ့ရတာပါဒါပေမဲ့တရားရုံးနဲ့သတင်းဌာနတွေရဲ့ဖိအားအောက်မှာနောက်ဆုံးတော့အင်ဂျီတော်ဘက်ကလည်းအခုလိုပြန်ရှော့ပေးလိုက်တာကြောင့် CNN ဘက်ကလည်းအရင်တရားစွဲထားတာကိုရုပ်သိမ်းပေးမယ်လို့ဆိုပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုယာယီရှေ့နေချုပ်အဖြစ်မက်သျူးဝက်တစ်ကာကိုသမ္မတဒေါ်နယ်ထရမ့်ခန့်အပ်တဲ့ပေါ်မှာအထက်လွှတ်တော်ဒီမိုကရက်အမတ်3ယောက်ကတရားစွဲထားပါတယ်မက်သျူးဝက်တစ်ကာကိုခန့်အပ်လိုက်တဲ့အတွက် 2016 သမ္မတရွေးကောက်ပွဲမှာထရမ့်အတွက်စီးအောင်လှုပ်ရှားသူတွေရုရှားနဲ့ပူးပေါင်းကြံစည်ခဲ့သလားဆိုတာစုံစမ်းနေတဲ့စုံစမ်းမှုကိုထိခိုက်စေတယ်လို့ဆိုပြီးတရားစွဲခဲ့ကြတာပါ Connecticut ပြည်နယ်အမတ် Richard Blumenthal Rhode Island ပြည်နယ်အမတ် Sheldon Whitehouse နဲ့ Hawaii ပြည်နယ်အမတ် Marcy Hero တို့က ဝါရှင်တန်မြို့တော်ကပြည်ထောင်စုတရားရုံးတစ်ခုမှတနင်္လာနေ့ကအမှုဖွင့်ခဲ့ကြတာဖြစ်ပါတယ်။အရင်ရှေ့နေချုပ် Jeff Sessions ကိုတမရထရမ်ကဒီလာဇမ်းပိုင်းကယာရုကနေဖယ်ရှားခဲ့ပြီးဝှေတကယ်ကိုခန့်အပ်ခဲ့ပြီးတဲ့နောက်မှာ၄ချိန်မြောက်ဥပဒေကြောင်းကနေစိန်ခေါ်ခံရမှုဖြစ်ပါတယ်။ရွေးကောက်ပွဲမှာရုရှားဝင်ဆွတ်မှုရှိမရှိအထူးစုံစမ်းရေးမှူး Robert Mueller ရဲ့စုံစမ်းစစ်ဆေးမှုတွေကို Jeff Sessions ကဝင်ရောက်ကြီးကြပ်မှုမလုပ်ဘဲဘေးဖယ်နေခဲ့တဲ့အပေါ်မှာတမရကမကျေနပ်ကြောင်းလူသိရှင်ကြားအချိန်ချင်းပြောခဲ့ပြီးတဲ့နောက်မှာယာရုကနေဖယ်ရှားခဲ့တာပါ။ဝေတကာကတော့ယာယီရှင်းနေကြုံယာရုရလာတဲ့ကစုံစမ်းမှုနဲ့ပတ်သက်လို့လူသိရှင်ကြားဆန့်ကျင်ပြောတာမျိုးမရှိသလိုသူ့ရဲ့အမြင်ကိုလည်းတစုံတရာထုတ်ပြောခြင်းမရှိသေးပါဘူ
း။အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်အမေရိကန်ထောက်ပံ့ငွေဒေါ်လာဘီလီယံနဲ့ချီပါကစ္စတန်ကရယူနေတဲ့ကြားကအယ်ကိုင်ဒါခေါင်းဆောင်အူစမာဘင်လာဒင်ကိုနိုင်ငံထဲမှာခိုအောင်ခွင့်ပေးခဲ့တဲ့ဆိုတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ဆွဆွဲချက်ကိုတရားဝင်ကန့်ကွက်ဖို့ပါကစ္စတန်ကအမေရိကန်တန်ရုံအစ်စ်မြင့်ဆုံးတာဝန်ခံကိုဆင့်ခေါ်ခဲ့ပါတယ်။ပါကစ္စတန်ရဲ့ပတ်သက်လို့သမ္မတထရမ့်ရဲ့အခြေမြင့်မရှိပြောနေတာတွေနဲ့အထောက်အထားမပြနိုင်တဲ့ဆွဆွဲချက်တွေကိုလုံးဝလက်မခံနိုင်ဘူးလို့နိုင်ငံခြားရေးဝန်ကြီးတမင်နာဂျန်ဂျူအာကအမေရိကန်သံမှူးပေါ်ဂျွန်းစ်ကိုပြောခဲ့တယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ပါကစ္စတန်ထောက်လှမ်းရေးပူးပေါင်းထောက်လှမ်းမှုကနေဘင်လားဒင်းဘယ်နေရာမှာပုံနေတယ်လဲဆိုတာကိုဖော်ထုတ်နိုင်ဖို့ကနဦးအထောက်အထားတွေတီးခဲ့ရတာပါလို့လည်းဒီကြေညာချက်ထဲမှာဖော်ပြထားပြီးဘင်လားဒင်းကိုခိုအောင်ခွင့်ပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုညှင်းဆုပ်လိုက်တာဖြစ်ပါတယ်။တကယ်တော့အဘော်တပတ်မြို့ကပါကစ္စတန်ရဲ့အဓိကစစ်တပ်ကတူနဲ့တိတ်မဝေးတဲ့နေရာမှာအိုစမာဘင်လာဒင်ပုန်းခဲ့တာကို2011ခုနှစ်တုန်းကအမေရိကန်ထူတပ်ဖွဲ့တွေရဟတ်ရင်နဲ့ဝင်ရောက်စီးနင်းတုတ်တင်ခဲ့ရမှာပါကစ္စတန်ဘက်ကလည်းအခက်ခဏတစ်ခုကနေပါဝင်နေတယ်ဆိုတာကိုဒီကြေညာချက်နဲ့ပထမဆုံးအကြိမ်လူသိရှင်ညာထုတ်ဖော်လိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။တောင်တရုတ်ပင်လယ်ထဲမှာရေနံနမိတ်အငင်းပွားနေတဲ့တရုတ်နဲ့ဖိလစ်ပိုင်ကြားရေနံနဲ့သဘာဝဓာတ်ငွေပူးတွဲတုဖော်ရည်သဘောတူလက်မှတ်ထိုးလိုက်ပါတယ်။ဖိလစ်ပိုင်ကမ်းလွန်တောင်တရုတ်ပင်လယ်ထဲမှာပူးတွဲတုဖော်ရည်ကိုဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာရောက်နေတဲ့တရုတ်သမ္မတရှီဂျင်းပင်နဲ့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေတို့ရှေ့မှာလက်မှတ်ထိုးခဲ့ကြတာပါ။ခေါင်းဆောင်နှစ်ယောက်ကြားကုန်သွယ်ရေးဆိုင်ရာကိစ္စတွေဒီကနေ့ဆွေးနွေးခဲ့တဲ့အပြင်ဖိလစ်ပိုင်နိုင်ငံအခြေခံစောင့်အုံတွေတိုးတက်ရေးအတွက်တရုတ်ကဒေါ်လာဘီလီယံနဲ့ချီငွေချီးကူညီဖို့လဲဒီသမရရှိရဲ့ခီးစဉ်အတွင်းမှာကန့်လန့်မယ်လို့မျှော်လင့်ရပါတယ်။အမေရိကန်နဲ့ကုန်သွယ်ရေးပြဿနာဖြစ်နေချိန်မှာတရုတ်ကအာရှနိုင်ငံတွေနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီမှုတွေပိုရဖို့အတွက်ကြိုးစားနေပါတယ်။ဒါအပြင်သူ့ရဲ့ခေတ်သစ်ပိုလန်မှကြီးစီမံကိန်းအောင်မြင်ဖို့အာရှဒေသတလွှာယင်းနှိမ့်ညွှန်းမှုတွေကူညီထောက်ပံ့မှုတွေလည်းလုပ်နေတာပါ။ဖိလစ်ပိုင်သမရဒူတာတေကလည်းဖွံ့ဖြိုးတိုးတက်ရေးအတွက်တရုတ်နဲ့ဆက်ဆံရေးကောင်းမွန်အောင်ပိုလုပ်မယ်လို့ကြေညာထားတာဖြစ်ပါတယ်။တရုတ်သမ္မတရောက်လာတဲ့ဒီကနေ့အင်္ဂါနေ့မှာပဲတရုတ်ကောင်စစ်ဝင်ရုံးရှိမှဖိလစ်ပိုင်ဟာရောင်းရမဟုတ်ဘူးဆိုတဲ့ကြွေးကြော်မှုတွေနဲ့ဆန္ဒပြမှုတွေလည်းရှိခဲ့ပါတယ်။တောင်တရုတ်ပင်လယ်ထဲရေနံနိမိတ်အငင်းပွားမှုကြောင့်နိုင်ငံတကာအငင်းပွားမှုဖြေရှင်းရေးခုံတမာတိအဖွဲ့ရဲ့အဆုံးဖြတ်ကိုတောင်းခံခဲ့တဲ့ဖိလစ်ပိုင်ကသမ္မတဒူတာတေလက်ထက်မှာတရုတ်နဲ့ဆက်ဆံရေးတိုးတက်လာခဲ့တာဖြစ်ပါတယ်
။ Nissan Mitsubishi နဲ့ Renault ကားကုမ္ပဏီတွေရဲ့ကြီးကဲ Carlos Ghosn ကိုငွေကြီးအလွဲသုံးစားလုပ်မှုဆွဆွဲချက်တွေနဲ့ဖမ်းဆီးလိုက်ပြီးတဲ့နောက်ဒီနေ့အင်္ဂါနေ့မှာတော့ကုမ္ပဏီသုံးခုလုံးရဲ့အစုရှယ်ယာဆွေးတွေထိုးကြသွားပါတယ်။ကားကုမ္ပဏီသုံးခုလုံးကဂုံးရဲ့ဥက္ကဋ္ဌနေရာမှာတခြားတစ်ယောက်နဲ့လူစားထုတ်ဖို့စဉ်းစားနေကြပါတယ်။ကုမ္ပဏီပိုင်ဆိုင်မှုတွေကိုသူ့ရဲ့ကိုယ်ရေးကိုယ်တော်အတွက်ဂုံးကအသုံးချခဲ့ကြောင်းကုမ္ပဏီရင်းစုံစမ်းစစ်ဆေးမှုကနေတွေ့တယ်လို့ကမ္ဘာအကြီးဆုံးကားကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Nissan ကပြောခဲ့ပါတယ်။ဒါအပြင် Nissan ကုမ္ပဏီကနေရတဲ့ဝင်ငွေကိုလည်းဂုံးက၅နှစ်အတွင်းဒေါ်လာ340ကျော်လျှော့ပြခဲ့တယ်လို့အစိုးရရှင်းနေတွေကထုတ်ပြောနေပါဗျ။ငွေကြေးမသမာမှုတွေနဲ့ဂျပန်မှာသူ့ကိုတနင်္လာနေ့ကဖမ်းဆီးခဲ့ပြီးတဲ့နောက်ဂုံးကို Renault ကုမ္ပဏီအခြေခံယာလူဆက်မထားသင့်တော့ဘူးလို့ပြင်သစ်ဗန်ဒိုင်းဝန်ကြီးကလည်းပြောခဲ့ပါဗျ။ဒီ Renault ကုမ္ပဏီမှာပြင်သစ်အစိုးရကအစုရှယ်ယာ15ရာခိုင်နှုန်းပါဝင်နေပါဗျ။တကယ်တော့ Carlos Ghosn ဟာကားလုပ်ငန်းလောကမှာကြော်ကြားခဲ့သူဖြစ်ပြီးဒေဝါလီခံရဆဲဖြစ်ခဲ့တဲ့ Nissan ကုမ္ပဏီကိုကယ်တင်ခဲ့သူဖြစ်လဲနာမည်ကောင်းရခဲ့သူဖြစ်ပါတယ်ခင်ဗျ။
ပြင်သစ်နိုင်ငံမှာအစိုးရရဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာမူဝါဒတွေကြောင့်လောင်စာဆီဈေးတက်တဲ့အပေါ်ဒီကနေ့အင်္ဂါနေ့မှလည်းဆက်ပြီးဆန္ဒပြနေကြပါတယ်။လေးရက်မြောက်ဆန္ဒပြကြတဲ့နေ့မှာဆန္ဒပြသူ1000လောက်ရှိပါတယ်။လမ်းပိတ်ဆို့ဆန္ဒပြမှုတွေကိုရှင်းလင်းဖို့အတွက်ရဲတပ်ဖွဲ့ကိုအစိုးရကပြောထားပါတယ်။တနင်္လာနေ့တုန်းကလည်းစီလောင်ကန်တွေ၊လမ်းတွေ၊ဓာတ်ဆီဆိုင်တွေကိုဆန္ဒပြသူ1000လောက်ပိတ်ဆို့ဆန္ဒပြခဲ့ကြပါတယ်။စီစေးထက်တက်စီမဲ့အကောက်ခွန်တွေကိုလာမယ့်နှစ်တွေမှာရှော့ချဖို့တမဒအမန်နျူအယ်မက်ခရွန်အစိုးရကသဘောမတူရင်နိုဗင်ဘာ24ရက်နေ့မှာအကြီးအကျယ်ဆန္ဒပြကြဖို့အစီအစဉ်သူတွေဆော်ဩနေကြပါတယ်။ပြင်သစ်စီးပွားရေးအခြေအနေမိသားစုတွေသုံးဆွဲနိုင်အားကြာဆင်းနေတယ်ဆိုတဲ့အမြင်မကျေနပ်မှုတွေကလည်းအခုဆန္ဒပြမှုတွေပေါ်မှာထင်ဟပ်နေပါတယ်။တမဒမက်ခရွန်ကိုလူချမ်းသာတွေရဲ့တမဒလူတချို့ကလည်းနာမည်တက်ဝေဖန်နေကြပါတယ်။ဆန္ဒပြသူတွေရဲ့ဒေါသအတန်တွေကိုကြားပေမဲ့အစိုးရမူဝါဒတွေကိုပြောင်းလဲမှာမဟုတ်ဘူးလို့ဝန်ကြီးချုပ်ကဒီနေ့ကနေနေတော့ကပြောကြားခဲ့ပါတယ်
။တူရကီနယ်ပွားဩစတြေးလျနိုင်ငံသား၃ဦးကိုသူတို့နေအိမ်တွေမှာဒီနေ့အင်္ဂါနေ့မနက်မှာဖမ်းဆီးထိန်းသိမ်းလိုက်ပြီးတဲ့နောက်လူအစုလိုက်ပြုံလိုက်သေစေနိုင်တဲ့အကြမ်းဖက်ပစ်ခတ်တိုက်ခိုက်မှုကြီးကိုတားဆီးနိုင်လိုက်တယ်လို့ဩစတြေးလျရဲ့တပ်ဖွဲ့ကထုတ်ပြောလိုက်ပါတယ်။ဒီဖမ်းဆီးခံ၃ဦးဟာ IS အစွန်းရောက်အဖွဲ့ကိုအားချထောက်ခံသူတွေဖြစ်ပြီးသူတို့ကိုဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့ကတရားရုံးမှာဒီနေ့မနက်နှောင်းပိုင်းမှာခုံရုံးတင်မှာဖြစ်ပါတယ်။အကြမ်းဖက်တန်တရားရှိသူ၃ဦးဟာတက်ခတ်မှုလုပ်ဖို့အတွက်ရဲတွေအဖြစ်ရှာရခက်တဲ့လှုပ်ဝက်သတင်းပို့စာတွေနဲ့ဆက်သွယ်ခဲ့ကြတယ်လို့လည်းအာဏာပိုင်တွေကဆိုပါတယ်။ဒီကျန်းဖက်တက်ခတ်မှုကြမ်းစီတယ်လို့တန်တရားရှိထားသူ၃ဦးလုံးရဲ့နိုင်ငံကူလက်မှတ်တွေကိုလည်းလုံခြုံရေးအကြောင်းပြချက်နဲ့ဒီနှစ်အတွင်းမှာရဲတပ်ဖွဲ့ကနေပြီးတော့ရုပ်သိမ်းထားခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။
ကုလသမဂ္ဂငြိမ်းချမ်းရေးဆွေးနွေးဖို့ပြင်ဆင်နေတာနဲ့အတူယေမန်အစိုးရတပ်တွေဆော်ဒီအာရေဗျဘက်ကိုဒုံးကျည်နဲ့ပြစ်ခတ်နေတာရပ်ဖို့အတွက်ယေမန်ထိပ်တန်းသဘုံကောင်းဆောင်ကတိုက်တွန်းလိုက်ပါတယ်။အပြစ်ခတ်ရစရေးသဘောတူညီမှုရဖို့ကြိုးစားနေချိန်မှာပဲဟော်ဒေဒဲစိတ်ကမ်းမြို့မှာတနင်္လာနေ့ကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အီရန်ကြောထောက်နောက်ခံပေးထားတဲ့ဒီဟူသီသဘုံတွေကမြို့အရှိပိုင်းကိုပြစ်ခတ်တိုက်ခိုက်တယ်လို့ယေမန်စစ်တပ်အရာရှိတွေကစွပ်စွဲပါတယ်။အစိုးရတပ်တွေဘက်ကပြန်လည်တိုက်ခိုက်ခဲ့တယ်လို့ဆော်ဒီဥဆောင်တဲ့ညွန်မောင်းအဖွဲ့ကလေကြောင်းကနေပြီးတော့ထိုးစစ်ဆင်ပါတယ်။ဆော်ဒီဘက်ကငြိမ်းချမ်းရေးကိုလိုလားတဲ့ဆိုရင်သူတို့ကလည်းအပြစ်ခတ်ရစဲဖို့ကိုကုလသမဂ္ဂနဲ့ရိုက်တော့ဆောင်ရွက်သွားမယ်လို့ဟူသီသဘုံတွေကပြောပါတယ်ရှင်။
အင်္ဂါညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်းထဲ VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုတော့အင်္ဂါညရဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။စစ်ရေးပဋိပက္ခတွေတင်းမာနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဒီရက်ပိုင်းနေ့အတွင်းတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေကဇက်တိုက်ဆိုသလိုဖြစ်ပွားနေတဲ့အတွက်အရက်သားထိခိုက်သေးဆုံးမှုရှိပါတယ်။နံမတူမြို့နယ်အတွင်းမှာတော့ RCSS SSA ရှမ်းပြည်တပ်မတော်တောင်ပိုင်း TLLA တအောင်ပလောင်ဖွဲ့နဲ့ SSPB မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ကြားမှာတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံပြည်သူတွေနေရရင်းကိုမပြတ်နိုင်ကြသေးပဲဖြစ်နေပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုင်းဒေသလက်နက်ကိုင်ဖွဲ့ချင်းချင်းကြားစစ်ရေးသင်းမှမှုတွေကြီးထွားလာနေတဲ့အတွက်အရက်သားတွေပါဝင်ထိခိုက်တိုက်စုံမှုတွေရှိနေတာပါ။နမ်မရူမြို့နယ်ပန်ကန်ရွာဘက်မှာလည်း RCSSA တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ TNL တန်းပလောင်တပ်ဖွဲ့တို့ကြားဒီမနေ့ပိုင်းထိတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မနေ့တုန်းကတိုက်ပွဲဖြစ်ပြီးနောက်ဆက်လက်ပြီးသင်းမနေဆဲဖြစ်ကြောင်းလည်းဒီအနယ်လေးပြန်ကြားရေးရရှိဘုံမှုဆိုင်ကျော်ကအခုလိုပြောပါရစေ
။မနေ့ကတော့ဖြစ်တယ်ဒီနံပါတ်မျိုးနဲ့ပလုံရထဲပန်တိုင်ရနောင်းနော်။ဒါကဘာမှတောင်းလို့ရှိရ။တက်ပွဲကမနေ့ကတနိုင်းခွဲကနေမနိုင်းခွဲထိတနိုင်းဒီဘာလို့တက်တာလဲ။ဒီအစီအစဉ်ကဖွင့်နေဖြစ်တယ်။လက်ပတ်ကတော့ဒီဆိုင်လေးမိသားတဲ့ရှိတိတဲ့။ဒီခိုင်မှုကတော့ဒီမတော်မရှိဘူး။အားရတဲ့ရမတီးရအောင်။
ပြီးကြတဲ့စနေနေ့တုန်းကလည်း TNL တမ်းမလောင်သဖွဲ့မြောက်ပိုင်းရှမ်းပြည်သမတော်ပူပေါင်းသဖွဲ့နဲ့တောင်ပိုင်းရှမ်းပြည်သမတော် RCS တို့ကြားနမ်မတူလာရှိုကလန်းဘော်ကမန်ပြင်းညာသဝိုက်မှာတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။ဒီတိုက်ပွဲတွင်ကြေးရွာသူအမျိုးသမီးတို့တနတ်သိမှန်တေဆုံသွားခဲ့တယ်လို့မန်ပြင်းဒေသခံစစ်ရှောင်းကူညီပေးရေးဖွဲ့ဝင်ကိုစော်ရော်ကပြောပါတယ
်။ရုံချုံမှုကတော့မရှိတာတော့ပြေးထားတယ်။ကျောင်းသားတွေရုပ်သမီးကြီးပါဗျာအချက်ချက်နဲ့ရဲ့ရုပ်သမီးကိုစားကျမကျေတဲ့နဲ့ဗာဒမီကြီးရဲ့တောင်းတာမှာတော့ဒီနည်းနဲ့အနောက်ဆောင်ပဲဖြစ်ပြီးလာရင်းနဲ့တတ်ခရရတဲ့အချိန်က19ရက်နေ့ရတယ်၄နာရီမှဖြစ်ပါဗျာ
နှစ်ဖက်တိုက်ပွဲတွင်သနတ်သိမှန်ကွယ်လွန်သွားတဲ့အမျိုးသမီးကိုမနေ့ကစကြိုလိုက်ပြီးဖြစ်ပါတယ်မန်ပြင်းရွာတိုက်ပွဲကြောင့်အသက်မန်ပြင်းကြီးရွာသား90ခန့်ဟာမန်ပြင်းအောက်ပြာမှာဆစ်ဆောင်နေရပြီးတိမ်မနေစဲဆစ်ရေးချီနေကြောင့်နေရမပြန်နိုင်သေးဘူးလို့ကိုစော်ရော်ကဆက်ပြောပါတယ်
ကိုကဒီမှာဒီလာရင်ချင်းချင်းနဲ့ဆက်ကြတယ်ကလူကြီးအဖြစ်ဆက်နေတယ်90ကျော်ပါတော့
ကျွန်တော်တို့ကတော့ဖြစ်ပေါ်နေတာပေါ့ဗျာ။ဖြစ်ချင်းကလုံးဝတန်လို့မရအောင်ဖြစ်တယ်လို့ဒါကြွယ်ကတော့ပြီးရတယ်။နံပါတ်မြို့နယ်တွင်မြောက်ပိုင်းမှာမိတ်ဖွဲ့တွေနဲ့တိုက်ပွဲဆက်တိုက်ဖြစ်ပွားနေကြောင်း
ရှင်ကြမှာဒီလိုတိုက်ပွဲဖြစ်တာတော့ဘယ်သူမှအကျိုးမပြုဘူးနော်အားလုံးကအကျိုးရုပ်စေတဲ့အနေထားဖြစ်တယ်ဗျာ။ကြားခံအဖွဲ့စည်းလားတာတရနိုင်ငံတစ်ခုလားအဲ့လိုအနေထားတော့ကြိုးပမ်းခဲ့တယ်ဒါပေမဲ့အဆင်မပြေခဲ့ဘူး။ခုလုံးစေတော့ကြိုးစားနေတဲ့အဆင့်တော့ရှိနေတာပေါ့နော်။တိုင်းဒါသက်ဖွဲ့အချင်းချင်းဖြစ်ပွားနေတဲ့စည်ရေးပဋိပက္ခတွေကိုနိုင်ငံရေးရသွေးဆုံဆွေးနွေးရေးနီးလန
今年这农家没有去抓鱼，你看嘛，那你不要嘛，去现在去抓鱼，你阿龙啊，那你说我再来，不行。
ရှမ်းပြည်နယ်မြောက်ပိုင်းနမ်မတူမြို့နယ်တေရပတ်မှာအောက်တိုဘာလကစပြီးတော့တောင်ပိုင်းရှမ်းပြည်သမတော်အာစီအက်ဆက်နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်တီအန်အယ်လီတမ်းပလောင်သဖွဲ့မြောက်ပိုင်းရှမ်းပြည်သမတော်အက်ဆက်ပီပီပူးပေါင်းသဖွဲ့တွေကြားတိုက်ပွဲဖြစ်ပွားမှုပုံမှုများပြားလာနေပါတယ်။ဒါ့အပြင်မြန်မာသမတော်နဲ့ဒေတာတွင်လှုပ်ရှားနေတဲ့တီအန်အယ်လီတမ်းပလောင်သဖွဲ့ MNDAA ကိုကသဖွဲ့ကချင်လူလာရေးဖွဲ့ကရန်ရေးဖွဲ့တွေနဲ့လည်းတိုက်ပွဲဖြစ်ပွားနေစေလည်းဖြစ်ပါတယ်။တိုက်ပွဲဖြစ်ပွားမှုကြောင့်ဒေတာခန့်တွေလူခွေးရေးချုပ်ပတ်မှုတန်ခံရရသလို
စစ်ပီးသုခတဲ့ဖြစ်နေရရင်ကနေတင်းချောင်းနေရတဲ့ဖြစ်စဉ်တွေလည်းအစိမ့်လို့လို့ရှိနေပါတယ်ခင်ဗျာ။နိုင်ငံရေးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ရှမ်းပြည်နယ်ဘက်ကတောင်ကြီးတစောင်းတိုင်းမီးပုံးပြန်ပွဲတော်သတင်းလွှာမတင်ဆက်ခင်ပါပဲ။မြန်မာနိုင်ငံမှာမိုးလေဝသဆိုင်ရာဥပဒေတရရေးဆွဲဖို့ပြင်ဆင်နေကြတဲ့သတင်းကိုအရင်ဆုံးတင်ဆက်ပေးခြင်းပါတယ်။မိုးလေဝသသတင်းအပါ
ထမဆုံးကျင်ရေးဆွဲမဲ့မိုးလေဝသဆိုင်ရာဥပဒေကိုတော့အင်းကြီးချင်းအာရှနိုင်ငံတွေကဥပဒေတွေကိုအခြေခံရေးဆွဲသားမှဖြစ်ကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကပြောပါတယ်။ကမ္ဘာ့ဘဏ်အကူအညီနဲ့နိုင်ငံတကာပညာရှင်တွေကိုငှားရမ်းပြီးဥပဒေကြမ်းကိုပြုစုသွားမှာပါ။ဒါဆိုရင်1938ခုနှစ်မှာမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဖွဲ့စည်းခဲ့ပြီးနောက်ပထမဆုံးကျင်ဥပဒေတရရေးဆွဲမဲ့အစီအစဉ်ဖြစ်ကြောင်းလည်းညွှန်ကြားရေးမှူးချုပ်ဦးကျော်မိုးကပြောပါတယ်
။ကမ္ဘာနိုင်ငံဒီဒီမှာမိုးလေဝသဌာနတွေရှိကြတယ်ပေါ့နော်။တို့မှာအကုန်လုံးဟိုဥပဒေတွေရှိကြတယ်ကျွန်တော်တို့ဌာနကဒါဆက်ပြီးတော့ဖွင့်ခဲ့တာ1939တည်းကဖွင့်ခဲ့တယ်အခုချိန်ထိပေါ့နော်ဒီစာရွက်စာတမ်းနဲ့ဘာမှမရှိခဲ့ဘူးပေါ့နော်အဲဒီကကမ္ဘာမိုးလေဝသနေပြီးတော့လက်ညွန်တဲ့ဥစ္စာတွေပဲကျွန်တော်တို့ကဟိုဆောင်ရွက်နေတော့ပေါ့နော်ဒီတခြားနိုင်ငံတွေနေပြီးဥပဒေတွေလိဥပဒေတွေမရှိတဲ့အကြောင်းတော့ဒီဟာကိုဆက်ပြီးတော့မှကျွန်တော်တို့အကောင့်ထဲပို့တာပါခင်ဗျာဟုတ်ကဲ့
ဆယ်စုနှစ်ပေါင်းများစွာမိုးလေဝသဥပဒေတိတိကျကျမရှိတဲ့အတွက်လည်းမမှန်ကန်သတင်းဖြန့်ချိမှုတွေနဲ့လည်းမကြာခဏကြုံရလိမ့်ရှိပါတယ်ဥပဒေတည်ပြဋ္ဌာန်းပြီးတော့ဒီလိုခြေအနေတွေကိုပြောင်းလဲနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဦးကျော်မိုးကပြောပါတယ
်။ဒီလိုပါလာရင်လည်းပါလာမယ်ဒီလိုမျိုးဘောနော်ဒီပြည်သူလူထုအထိတ်အကျဉ်းအောင်လုပ်နေတဲ့လူတွေတို့နိုင်ငံရေးပြောကအကြောင်းလို့နိုင်ငံရေးဟိုလှုပ်ဆော်မှုအခုတော့ကြောင်းလုပ်ကျင်တဲ့လူတွေမျိုးတွေဆိုတော့အဲမျိုးဆိုတော့ဒါဟိုတောက်တဲ့ကြောက်ကကြီးတွေဘာလို့လဲဒါအေးယူမယ်ဆိုရင်ရေးအထက်ကနေပေါ်ညွှန်ကြားတာအဲလိုမျိုးတွေဆိုရင်တော့ရေးယူလို့ရတယ်။ကျွန်တော်တို့သဘောတော်ကနေတော့ကျွန်တော်တို့ကတော့အခုအမှားတော့ဟိုဆောအများနဲ့ပြောနေကျွန်တော်တို့မှာဥရေတွေမရှိသေးဘူးဥရေတွေမရှိသေးတော့ကျွန်တော်တို့အခုအချိန်ကြီးတော့ဘာမှလုပ်လို့မရသေးဘူးဒါပဲကျွန်တော်ပြောနေတာပါဟုတ်ကဲ့
နိုင်ငံတကာကြွညင်သူအကူအညီနဲ့ဥပဒေကျရေးဆွဲပြီးနောက်ပြည်တွင်းကဥပဒေပညာရှင်တွေကအပိသက်ဆက်လက်ရေးဆွဲဖို့လဲစီစဉ်ထားတာပါမိုးလေဝသဥပဒေတွေပေါ်ထွက်လာမယ်ပေါ်မိုးလေဝသပညာရှင်ဦးထွန်းလင်ကလည်းကြိုဆိုလိုက်ပါတယ
်ဒါကောင်းပါလေဒါလုံးဝမဟုတ်နော်ဟိုဒီမှာအမျိုးစုံရှုပ်ထွေးနေတော့ဆိုတာဟိုတတမန်ဘဟုတ်လာရင်ရှောက်တင်နေရများနေတာသူကပြောတာကဟိုအဲ့လိုရွေချယ်ရှိရှိတဲ့နိုင်ငံကြီးရွေချယ်တဲ့လုပ်တဲ့ဟာတွေကဒါဟောထုတ်ဖို့အတွက်သူကဒါလုပ်တယ်လို့ပြောတာလေပြောတာလေဆိုတာဆိုတော့ကောက်ပါလေဒ
ါမိုးလေဝသသတင်းတွေအပါဝင်သတင်းတူတွေဟာမြန်မာနိုင်ငံကအင်တာနက်လူမှုကွန်ရက်ဒီမှာမကြာခဏပြန့်နှံ့လေးရှိတဲ့ပြီးမကြာသေးခင်ရက်တွေအတွင်းမှာပဲမြန်မာနိုင်ငံမှာအေးလိုင်းဖြတ်နိုင်နေဆိုတဲ့သတင်းတွေပြန့်နှံ့ခဲ့တယ်လို့ငလင်းလောက်ခတ်မယ်ဆိုတဲ့သတင်းမှားမျိုးတွေကလည်းမကြာခဏထွက်ပေါ်လေးရှိပါလေမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကတော့ဌာနကမြန်နိုင်တမျှမြင်မြန်ထုတ်ပေးနေတဲ့သတင်းတွေကိုအားထားကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ
ဗီအိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးနေ့စဉ်ည10:00နဲ့မနေ့9:00ခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အင်္ဂါညပိုင်းသတင်းစီစဉ်တွေကိုတော့ည10နာရီအထိလိုင်းတိုမီတာ2532နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တင်ဆက်ပေးမယ့်သတင်းလွှာကတော့တောင်ကြီးဒဇောင်းတိုင်းမီးဘုံပြန်ပွဲတော်အကြောင်းဖြစ်ပါတယ်။တောင်ကြီးဒဇောင်းတိုင်းပွဲတော်မီးဘုံပြန်ပွဲတော်ကိုနိုင်ငံတော်ဝန်ကလူပေါင်းတောင်းနဲ့ချီပြီးတော့လာရောက်ပြီးပါဝင်ဆွေးနွေးနေကြပါတယ်။တောင်ကြီးမီးဘုံပြန်ပွဲတော်ကရင်သက်ရှုမောပွဲရာဖြစ်တယ်လို့ပဲတစ်ဖက်မှာလည်းမီးဘုံပြန်တွေကိုပုံစံစမ်းတွေနဲ့လှုပ်လာတာနဲ့အတူပွဲတော်လာပရိသတ်ရဲ့ဘေးကင်းလုံခြုံမှုအတွက်လဲစိုးရိမ်စရာတွေကရှိနေပြန်ပါတယ်။ AP သတင်းဆောင်မတပုတ်ကိုအခြေခံပြီးတော့မတ်တင်ကြီးထိုက်ပြောပြပေးပါရှင်
။ကမ္ဘာအထူးခြားဆုံးပွဲတော်တွေထဲမှာတစ်ခုအပါအဝင်ဖြစ်တဲ့တောင်ကြီးမီးဘုံမြန်ပွဲတော်ကိုလက်ရှိကျင်းပနေတာပါ။တောင်ကြီးမြို့ရဲ့ညမှောင်ကောင်းကင်ရံမှာမီးရှူမီးပန်းနေနဲ့မီးဘုံပြန်လွတ်တင်ပွဲကိုကြည့်ဖို့နိုင်ငံတော်ကလူပေါင်းတောင်းနဲ့ချီပြီးတော့လာရောက်ကြတာပါ။နိုဝင်ဘာလ14ရက်နေ့ကနေ22ရက်နေ့အထိကျင်းပနေတဲ့ဒီနှစ်တောင်ကြီးတစောင်းတိုင်းပွဲတော်မှာတော့မြန်မာနိုင်ငံရဲ့ပထမဆုံးသမ္မတဆက်ရွှေတိုက်နောက်ရှေးဟောင်းပုဂံတို့ကိုဖော်ကျူးထားတဲ့မိဘုံမြန်တွေလည်းပါပါတယ်။တောင်ကြီးသူဆီယမနန်းစုစန္ဒီထွန်းကတော့အသက်10နှစ်ကတည်းကနေအခုအသက်28နှစ်အထိဒီပွဲတော်ကိုလာကြည့်နေတာလို့ပြောပါတယ်။
There are two types of fire hot air balloons. The first one is with a lantern.
မီးဘုံမြန်က2မျိုးရှိပါတယ်ခဲ့။တစ်မျိုးကမီးအိမ်ချိတ်ထားတာဖြစ်ပြီးနောက်တစ်မျိုးကတော့မီးရှူမီးပန်းတွေချိတ်ထားတာမျိုးပါတဲ့။သူကတော့မီးရှူမီးပန်းတွေကိုပိုးပြီးတော့ကြိုက်ပြီးတော့တိတ်လဲစိတ်လုံရှားစရာကောင်းပါတယ်လို့ပြောသွားတာပါ။တောင်ကြီးတစ်ဆောင်တိုင်းပွဲတော်ကမီးဘုံမြန်ပြိုင်ပွဲတွေလည်းရှိပါတယ်။မီးဘုံမြန်တစ်လုံးဖြစ်ဖို့ကပုံစံပေါ်လိုက်ပြီးတော့ကုန်ကျစရိတ်ကျ15သိန်းလောက်ကနေ360လောက်အထိကုန်ပါတယ်။စုရရင်တော့သိန်း100ကျော်လောက်ရပါတယ်။တောင်ကြီးသူနန်းစုစန္ဒီထွန်းကတော့လူတွေကစုရပုထဲသူတို့ရဲ့အမှုပညာဖန်တီးမှုကိုပို့ပြီးတော့ပြခြင်းနေကြတာလို့ပြောပါတယ်။မနစ်တုံးကဆင်းရုပ်မီးဘုံမြန်ချိုးပြီးဒုတိယစုချိတ်ခဲ့တဲ့ David Yu ကတော့မီးဘုံမြန်ဘယ်လိုလုပ်ရမလဲဆိုတာကိုအခုလို့ပြောပြပါတယ
်။ We choose sandpaper and then we paint on that sandpaper and we...
ရင်စုံတော့ရှက်စကူတွေကိုစုရပါတယ်။နောက်အဲဒီစကူတွေကိုဆေးချက်ပြီးစကူတွေကိုတစ်ခုနဲ့တစ်ခုကတ်ရပါတယ်။ဒါတွေပြီးတော့မှဖြုံသီးပုံစံမျိုးချိုးပါတယ
်။ဆင်းရုံမီးဘုံမြန်ကိုမနစ်တုံးကတော့သူ့တငယ်ချင်းတယောက်နဲ့သတင်းသုံးပတ်လောက်အချိန်ယူပြီးလှုပ်ခဲ့ရတဲ့အကြောင်းနဲ့ဒီနှစ်မှာတော့အလုံးမအားလို့ဝင်မပြိုင်နိုင်ဘူးလို့လဲ David Ju ကပြောပါတယ
်။ One hour balloon is on the skies and it's
မီးဘုံတွေတက်သွားပြီးမှမီးရှူမီးပန်းတွေပေါက်ပါတယ်။ဒီခိုက်တံလေးကိုဘာနဲ့မှမလဲနိုင်ပါဘူး။
စီကားလာတဲ့မီးဘုံမြန်ပွဲတော်မှာဘေးအန္တရာယ်တွေကလည်းရှိပါတယ်။မီးစာတွေရန်တွေထက်ပြီးလွတ်တင်တဲ့မီးဘုံမြန်တွေမိုးပေါကိုပြန်တက်ပျောက်ွယ်မသွားဘဲလူအုပ်ထဲကိုပြန်ပြုတ်ကြတာမျိုးကလည်းရှိပါတယ်။နှစ်တိုင်းလိုလိုပဲမီးဘုံမြန်ပြုတ်ကြတဲ့မတော်တဆမှုတွေကဖြစ်နေတာပါ။ဒီနှစ်မှလည်းမီးဘုံမြန်တစ်လုံးမီးလောင်ပြုတ်ကြလို့တဦးသေးဆုံးပြီးတချို့ကိုဆေးရုံတင်လိုက်ရတယ်ဆိုတဲ့သတင်းတွေလည်းရှိနေပါတယ်။တောင်ကြီးတစောင်းတိုင်းပွဲကိုလာကြည့်ကြသူတွေတင်းမှာတော့နိုင်ငံခြားသားတွေလည်းပါပါတယ်။အိန္ဒိယနိုင်ငံသားမြန်မာနိုင်ငံမှာအလုလာလုပ်နေတဲ့အသက်33နှစ်အရွယ်အာရှရပ်သင်္ခါကတော့အခုလိုပြောပါတယ
်။ So indeed a fascinating you know achievement that you see behind here.
ဝဲတော့ကတော့တကယ်အမခံပါပဲဗျာ။ရာစုနှစ်နဲ့ကြီးပြီးရှိလာခဲ့တဲ့ဆင်းလာတိုင်းပဲဒီကနေ့ဒီလူတွေတကယ်ကိုစိတ်ပါလက်ပါနဲ့မရိုးရအောင်စမ်းထွင်ပြီးလုပ်နေကြတာပါ။ဒီမှာတွေ့ရတဲ့မီးရှူမီးပန်းတွေကလည်းမျိုးစုံပါပဲ
ဗုဒ္ဓဘာသာရဲ့နေရုနှစ်မြတ်တစ်ခုဖြစ်တဲ့တဇောင်မုံလှပြည့်နေ့မီးဘုံမြန်ပွဲတော်ကိုတော့နိုင်ငံတော်မှကျင်းပနေကြတာပါဒီနှစ်တောင်ကြီးမီးဘုံမြန်ပွဲတော်မှာတော့မီးဘုံမြန်အလုံး400လောက်လွှတ်တင်မှာဖြစ်ပြီးနိုဝင်ဘာလ22ရက်နေ့တဇောင်မုံလှပြည့်နေ့အထိကျင်းပမှာပါတဇောင်မုံလှပြည့်ကျော်တရက်နေ့မှာတော့မီးဘုံမြန်ပွဲတော်စုရသူတွေကိုစုချီးမြှင့်မှာဖြစ်ပါတယ်ရှင်
တောင်ကြီးမီးဘုံပြန်ပွဲတော်အကြောင်းမတ်တင်ကြီးထိုက်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဒီမြန်မာနိုင်ငံမှာအိမ်အောင်မရှိဘဲနဲ့ကိုဝင်ရပြီးတော့သားသမီးမွေးဖွားခဲ့ကြတဲ့အမျိုးသမီးတွေဟာ ဘဝရည်ရည်အခက်ခဲတွေနဲ့ကြုံရလေးရှိပါတယ်အထူးသဖြင့်ကတော့ဒီသားသမီးရှိပြီးတော့ခင်မွန်းတယ်မရှိတဲ့အမျိုးသမီးတွေကိုအတိုင်းဝိုင်းကနေဝိုင်းပြီးတော့ကျင်နာကိုခံရလေးရှိတတ်တာကြောင့်ဒီလိုမျိုးအခက်မကြုံရအောင်အမျိုးသမီးတွေကိုအကူအညီပေးရေးအစီအစဉ်တွေဟာလည်းထွက်ပေါ်လာနေပါတယ်ဒီအကြောင်းကို AFP သတင်းဆောင်မကိုအခြေခံပြီးတော့ကိုအောင်လင်းဦးကတင်ပြပေးမှာဖြစ်ပါတယ်ရှင်
အင်းတော့မရှိတဲ့ကိုဝင်ဆောင်မျိုးသမီးတွေအနေနဲ့မွေးလာတဲ့သားသမီးကိုဆွတ်လွတ်မလားလူတွေပြောဆိုခံပြီးပြုစုပြောထောင်မလားဆိုတာဆုံးဖြတ်ရတာဟာကြီးမားတဲ့စင်ကုန်မှုတစ်ခုပါဒီလိုလူတွေထဲမှာတော့ကိုကြီးကိုယ်တော်မထိခိုက်အောင်အမြင့်ရင်းကိုမပြောလို့တဲ့အသက်16နှစ်အရွယ်အမျိုးသမီးတူလည်းအပါဝင်ဖြစ်ပါတယ်ရေပိုးတဲ့ကောင်းလေးတစ်ယောက်နဲ့လူငယ်သဘာဝချစ်ချက်ရကကိုဝင်ရလာတဲ့အချိန်မှာလက်မထပ်ဘဲစွန့်ပစ်ခံခဲ့ရတာလို့လည်းသူကပြောပါတယ်ကိုဝင်ကိုလာရှိလာတဲ့အချိန်မှာတော့မိဘတွေရဲ့တိုက်တွန်းချက်အရခင်မုန်းမရှိတဲ့အမျိုးသမီးတွေရဲ့သားသမီးတွေကိုပြုစုဆက်ရှောက်ပေးနေတဲ့ဂေယာတစ်ခုမှလည်းထားခဲ့ဖို့စီစဉ်နေပါတယ်
။နေမှုပြရင်တော့ဘယ်လိုလုပ်လဲ။ဟိုဆရာမရတော့ခလေးကိုထားခဲ့မှရမှာ။ပြီးတော့အဲ့ဟိုလည်းပြန်ခေါ်လို့မရဘူး။အဲ့ဟိုပြန်ခေါ်လို့ရှိရင်ရပ်ွက်တွေကပြောမှာလေ။
ရန်ကုန်တိုင်းတန်လင်းမြို့နယ်ကမြင့်မုံမြတ်တာဖောင်ဒေးရှင်းကတော့အင်တာနက်မရှိဘဲသားသမီးမွေးဖွားလာကြတဲ့အမျိုးသမီးတွေကိုအကူအညီပေးဖို့ရည်ရွယ်ဖွင့်လှစ်ထားတာပါ။အင်တာနက်မရှိဘဲကိုဝင်ရလာတဲ့လူနာအမျိုးသမီးကရှက်လွန်းတာကြောင့်ကိုယ့်ကိုယ်အဆုံးစီရင်ခဲ့ပြီးတဲ့နောက်အခုလိုအကူအညီပေးစင်တာဖွင့်လှစ်ခဲ့ရတာလို့လည်းမြင့်မုံမြတ်တာဖောင်ဒေးရှင်းထူထောင်သူဒေါက်တာမြတ်စန္ဒတန်ကပြောပါတယ်။မြန်မာနိုင်ငံမှာအင်တာနက်မရှိဘဲသားသမီးရလာတာမျိုးကိုကြေကြေပြန့်ပြန့်လက်မခံကြသေးဘူးလို့လည်းဆိုပါတယ်
။အခုခေတ်ကလူငယ်လူငယ်ပတ်ဝန်းကျင်ရလက်ခံတယ်စင်ကမာသားကိုလက်ခံနေဆိုတာတည်းနားလည်ပေးတာပေါ့လူကြီးမိဘတွေလူကြီးတွေမိဘတွေရွာဘက်တောဘက်အတိုင်းဝိုင်းနေလက်မခံနိုင်သေးဘူးနားမလည်နိုင်သေးဘူးပြောရမှာပေါ့
မွေးလာတဲ့ကလေးတွေကိုထားခဲ့ဖို့ရောက်လာကြပေမဲ့အမျိုးသမီးအများစုဟာလက်တွေမှာတော့အခက်အခဲတွေရင်ဆိုင်ရမှာဖြစ်ပေမဲ့သားသမီးတွေကိုအိမ်ပြန်ခေါ်သွားလို့ရှိကြတယ်လို့လည်းဒေါက်တာမြတ်စန္ဒတန်ကပြောပါတယ်ဒါပေမဲ့အမျိုးသမီးအများစုအနေနဲ့ပတ်ဝန်းကျင်ကနှိမ့်တဲ့အဖြစ်မျိုးကျောင်းပညာတပိုင်းတစ်စားဖြစ်ရတာမျိုးတွေလို့ဘဝမှာခက်ခဲနေတယ်လဲကြုံရတတ်ပါတယ်ဒီအတွက်လဲအမျိုးသမီးတွေနဲ့မင်းကလေးငယ်တွေဟာအန်ဒီရဲ့များလာတဲ့ဥပဒေမဲ့ကိုဝင်ဖျက်ချတဲ့လမ်းကိုရွေးချယ်တာတွေလည်းရှိပါတယ်ဒီလိုခြေနေမျိုးတွေကိုကာကွယ်နိုင်မှုနဲ့မိသားစုစီမံကိန်းအတွက်ကျန်းမာရေးအသိပညာပေးနိုင်မယ့်အစီအစဉ်တွေလဲလိုအပ်နေတာပါကုလသမဂ္ဂလူ့ရည်ရန်ပုံငွေအဖွဲ့ UNFPA ကဒေါက်တာယေရနာကတော့အထူးသဖြင့်လူငယ်တွေအတွက်ပညာပေးအစီအစဉ်တွေလိုအပ်နေတယ်လို့ဆိုပါတယ
် So the services need to be more welcoming to the adolescent and youth
တခုခုဆုံးဖြတ်ပြောဆိုတာမျိုးအစိုးမြင်တာမျိုးခွဲခြားဆက်ဆံတာမျိုးတွေမဟုတ်ဖိနဲ့လူငယ်တွေကိုနွေးနွေးထွေးထွေးနဲ့ဝန်ဆောင်မှုပေးသင့်ပါတယ်
မြန်မာနိုင်ငံကနေပညာကျွမ်းကျင်သူလူငယ်တချို့ကလည်းပျော်ပျော်မေးဆိုတဲ့ app တစ်ခုကိုဖန်တီးပြီးလူငယ်အမျိုးသမီးတွေကိုတပတ်တလန်းကကျန်းမာရေးအသိပညာပေးနိုင်မှုကြိုးပမ်းနေကြတာပါအထူးသဖြင့်ကတော့လက်ကင် mobile phone တွေအသုံးများလာနေတဲ့မြန်မာနိုင်ငံကလူငယ်တို့ကြားပညာပေးနိုင်မှုရည်ရွယ်ထားတဲ့အကြောင်းကိုကိုတက်အဖွဲ့ကလူငယ်တူဖြစ်တဲ့မဖြိုးတင်စာဦးကပြောပါတယ
် sex education နဲ့ပတ်သက်တဲ့ app တွေကိုမြန်မာနိုင်ငံမှာတုံးလိုက်တဲ့ခါကျရင်သူတို့ကဒီ app education နေပြီးတော့သူရဲ့ knowledge တွေကိုလေ့လာမယ်အဲ့ခါကျရင်သူလူကြီးတွေပြောစရာမလိုဘူးသူဘာသာသူလို knowledge တွေလေ့လာပြီးတော့အသိပညာရပြီးတော့ကိုယ့်ဘာသာကိုဆင်ခြင်ပြီးတော့နေထိုင်တတ်လာမှာ
စာသင်ကျောင်းတွေမိဘတွေကလင်းပညာပေးရေးကိစ္စတွေကိုရှောင်ရှားလေ့ရှိတတ်တဲ့မြန်မာနိုင်ငံမှာအမျိုးသမီး6ဦးမှာ2ဦးနှုန်းသာကိုဝင်တားနိုင်တဲ့အခွင့်အလမ်းရရတယ်လို့လေကုလသမဂ္ဂလူ့ရေရန်ပုံငွေအဖွဲ့ UNFPA ကပြောဆိုထားတာပါ2014ခုနှစ်ကကောက်ယူထားတဲ့သကောင်စီးရင်အရာဆိုရင်လေမြန်မာနိုင်ငံမှာအသက်15နှစ်ကနေ19နှစ်ကြားအမျိုးသမီးတွေမိဖွားမှုနှုန်းဟာတစ်နှစ်ကို5000နီးပါးရှိနေပါတယ်ခင်ဗျာ
ကိုအောင်လင်းဦးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းရဲ့အင်္ဂါညချမ်းသတင်းလှော်တွေကတော့ဒီလောက်ပါပဲ VOE မြန်မာပိုင်းကနေထုတ်လင်းပေးခဲ့တဲ့အတန်လှွင့်အစီအစဉ်တွေရုပ်မြင်သံကြားအစီအစဉ်တွေနဲ့ပတ်သက်လို့သောတာရှင်တွေအနေနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ကျမတို့ရဲ့ VOE မြန်မာပိုင်းအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့1-239-382-9994ဖြစ်ပါတယ်ရှင်အခုနောက်ထပ်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မနဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတစ်ခုဖြစ်တဲ့အင်ငါညဓာရိုက်လေလိုက်အစီအစဉ်ကိုနားဆင်ကြရဖို့ရှိတာမို့အောက်မျောနားဆင်နိုင်ကြပါရဲ့ရှင်
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 16 19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသာသောတာရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ2018ခုနှစ်နိုဝင်ဘာလ20ရက်အင်္ဂါညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ52 kHz 9335တို့ကနေည10:00အထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒုတိယပိုင်းနိုင်ဝက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မနဲ့အတူအင်္ဂါညဓာတ်ရိုက်လေလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့ဦးသိန်းထိုင်ဦးစီစဉ်တင်ဆက်ထားတဲ့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မကိုနားဆင်ကြရအောင်ပါရှင
်မေဂန်ပြည်တော်စုမှနေထိုင်သူ sorry သတင်းတော့ဂျမယ်ကောရှိုဂျီဒီဆုံးခဲ့တဲ့ကိစ္စတမ်ဒါထရန်ဆိုရဘာရီဆုံးဖြတ်ထားတယ်လေဒီတတ်မှုကြောင့်မေဂန်ပြည်တော်စုနဲ့ sorry အကြားဆက်ဆံရေးအပေါ်မှာဘယ်လိုသက်ရောက်မှုတွေရှိမလဲဆိုတာတွေဝါရှင်တန်နိုင်ငံရေးမှာရှင်းရှင်းလင်းလင်းမသိရသေးပါဘူးပြည်ကလေးလာတူရကီမှာဖြစ်ပွားခဲ့တဲ့ဒီလူသတ်မှုမှာ sorry မင်းသားမိုဟာမက်ဘင်ဆလမ်ကမိန့်ပေးတယ်ဆိုပြီး CIA ဘူထောင်းလိုင်းအေဂျင်စီကယုံကြည်နေတဲ့အကြောင်းသတင်းတွေထွက်ပေါ်နေပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့ sorry ရင်ရှိစံမင်းသားနဲ့ပတ်သက်တဲ့မေးခွန်းတွေကိုထပ်ခါတလဲလဲစကားလမ်းကြောင်းလွှဲပြောလို့ရှိပါတယ်။ sorry ရပြဘက်ကဖြည့်ပြတဲ့ပတ်သက်လို့အမျိုးမျိုးပြန်ပြောင်းပြောနေသလိုဒီလူသတ်မှုမှာပါဝင်ပတ်သက်မှုမရှိဘူးဆိုပြီးအခိုင်အမာညင်းဆိုနေပါတယ်။အခုအချိန်ထိသမ္မတထရန့်ကသတင်းတောက်ဂျမယ်ကိုရှိုဂျီကိုဘယ်သူတတ်ဖို့အမိန့်ပေးခဲ့တယ်လဲဆိုတဲ့အပေါ်ထုတ်ဖို့ပြောဆိုခြင်းမရှိသေးပါဘူ
း။ဒါမဲ့နေ့ရက်လောက်မှာအစီအစဉ်အပြည့်စုံကျွန်တော်တို့ထုတ်ပါမယ်။တနင်္လာဓမ္မမဟုတ်အင်္ဂါလောက်ဖြစ်ပါလိမ့်မယ်
။ဒီတတ်မှုမှာအရှင်မင်းသားမိုဟာမက်ဘင်ဆလမန်နောက်ွယ်ကပါနေတယ်လို့ CIA အနေနဲ့သုံးသပ်ပါလားဆိုပြီးနေတဲ့အခါမှာဒေါ်နယ်ထရန့်က
They haven't assessed anything yet. It's too early. It's a very premature report.
ဒီကိစ္စဘာမှသုံးသပ်ချက်မပေးရသေးပါဘူး။သိစောပါသေးတယ်အစီအကံကလည်းအချိန်မကျသေးပါဘူးဒါပေမဲ့ဖြစ်နိုင်ချေရှိနိုင်သလားကျွန်တော်တို့ကြည့်ရပါလိမ့်မယ
်အေရှေမင်းသားသတင်းတော်ကိုရှိုဂျီအသက်ခံရမှုမှာသူမပါဘူးဆိုတော့အနည်းဆုံး5ချိန်လောက်ပြောခဲ့တယ်ဆိုတဲ့အကြောင်းသတင်းဝင်တွေက Fox ရုပ်သံနဲ့တွဲဆုံမေးမြန်းကမ်းမှာသမ္မတထရန့်ကပြောပါတယ်မင်းသားဆယ်မန်ကသူ့ကိုလိန်ခဲ့တာမဖြစ်နိုင်ဘူးလားဆိုတဲ့မေးခွန်းကိုလည်းသမ္မတထရန့်က
I don't know you know who can really know but I can say this he's got
ကျွန်တော်မသိပါဘူးဒါတော့ဘယ်သူသိနိုင်မလဲဒါပေမဲ့ကျွန်တော်ပြောနိုင်တာကသူလူတော်များများကိုပြောနေတယ်သူဒီကိစ္စမသိပါဘူးဆိုပြီးတော
့အလို့တော်ထောင်းလိုင်းကော်မတီကဒီမိုကရက်မှအဒန်ရှရစ်ကတော့ ABC ရုပ်သံကိုအခုလိုပြောပါတယ
် It's very difficult for me to conceive of a murder of a prominent journalist
and the thing that the other thing is that the weapon 30 to the other guy is not the one that is being attacked so the case is that you must take care of
American Thailand Taiwan is the 30 check to look at all the democrat mat di ga Donald Trump to tie down ba Donald Trump Aaron Schiff ga ABC yotan ko khu lo byo ba de
it's vitally important that this administration not allow itself to become
America so ya ko dai sorry back ga phong kwe ni de zalan ne ma ma pa mi bo taik ko ye ji ba de အရှင်မင်းသားရဲ့ပါဝင်မှုကိုဖုံးကွယ်ရမှာမပါမိဘူးပါ။ sorry ဆိုရကကဘာမှာသူတို့အနေထားကိုသူတို့ကိုယ်တိုင်အစ်စ်နှိမ့်လိုက်တာပါ။သူတို့ကိုသူတို့ဆွဲချပြီးပါပြီ
။ CIA အနေနဲ့ဘလိုဝဲသုံးသက်ချက်ထုတ်ပြန်သတင်းတော့ကိုရှော်ဂျီကိုတတ်ဖို့ဘသူကမိန်ပေးတယ်ဆိုတာအပြည့်အစုံဆုံးဖြတ်မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကလည်းပြောဆိုနေပါတယ်။ Republican အမတ်တချို့ကတော့တီးခန့်စိတ်ရှည်ဖို့ပြောဆိုနေပါတယ်။အထက်လွှတ်တော်ထောက်လှမ်ရေးကော်မတီ Republican အမတ် Roy Blunt က
Let's see what the president says onTuesday if we're going to deal with this relationship
ငါနေ့တော့ဗာပြောတယ်ဆိုတော့စောင့်ကြည့်ဖို့လိုပါလိမ့်မယ်ဒီကိစ္စကျွန်တော်တို့ဖြေရှင်းမယ်ဆိုရင်အရှိလေပိုင်းဒေတာအာနာချင်းခွင်းရှာပေါ်တက်ရောက်မှုရှိနေတယ်လို့ပြဿနာလုံနေတဲ့အီရန်နဲ့အာနာထိန်းကြီးရဲ့ကိစ္စပေါ်မှာလည်းရိုက်ခတ်မှုရှိမှာဖြစ်ပါတယ်ကော်ရှော်ဂျီတေဆုံးခဲ့မှုနဲ့ပတ်သက်ပြီးဘာတွေပြောဆိုနေတယ်ဆိုတော့ကျွန်တော်တို့ကိုယ်တိုင်သေချာသိဖို့လိုပါတယ်ဆိုပြီးပြောဆိုသွားခဲ့တာပါပထမဦးဝင်နိုင်ငံရေးဆိုင်ရာမှာဗျူဟာအပြင်ဆော်ဒီအာရေဗျဟာအမေရိကန်ပြည်ထောင်စုအတွက်လောက်ကိုင်းနေစီးပွားရေးခွင့်လန်းနေစီဘာယီဖွံ့ဖြိုးမှုတွေအတွက်အများကြီးအထောက်အကူပြုထားတဲ့ဆိုပြီးသမ္မတထရန့်ကပြောဆိုထားကြပါမယ်ခင်ဗျာ
ဦးသိန်းထိုင်ဦးစီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေဆောင်မြော်နေကြတဲ့အင်္ဂါညဓာတ်ရိုက်လီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုသားညွန်ဦးနဲ့အတူထုတ်လုပ်သူမသိန်ကြီးထိုက်ထုတ်စီစဉ်တင်ဆက်ပေးမယ့်အင်္ဂါညဓာတ်ရိုက်လီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနိုင်ငံဒဲမှာရှိတဲ့ဒီ IDPs ပေါ့နော်မွတ်စလင်ဒုက္ခသည်စခန်းတွေအခြေအနေဖြစ်ပါတယ်စစ်တွေအနီးမှာရှိတဲ့ဒုက္ခသည်စခန်းတွေကနေပြီးတော့ထွက်ပြေးလာတဲ့ကလေးငယ်တွေပါဝင်ဒုက္ခသည်တရားကျော်ဒီလှေပြက်ပြီးတော့ရန်ကုန်တိုင်းကြောက်တန်းမြို့နယ်အနီးဆဲရောက်လာလို့အာဏာပိုင်တွေကခေါ်ယူထိန်းသိမ်းပြီးတော့သူတို့မူလစခန်းတွေကိုပြန်ပို့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကဒုက္ခသည်ပြန်ခေါ်ယူရေးမအောင်မမြင်ဖြစ်နေတဲ့အချိန်မှာပဲခုလိုမျိုးမြန်မာနိုင်ငံတွေကဒုက္ခသည်စခန်းတွေရဲ့နောက်ထပ်အခြေအနေတစ်ခုကိုကျွန်တော်တို့မြင်လိုက်ကြရတာပါသူတို့ဟာ2012ခုနှစ်ဘာသာရေးလူမျိုးရေးပြည်ပခါတွေဖြစ်ပြီးတဲ့နောက်အဲ့ဒီကလေးကဒုက္ခသည်စခန်းတွေထဲမှာ6နှစ်ကျော်လောက်ကိုနေထိုင်ခဲ့ကြရတဲ့သူတွေဖြစ်ပါတယ်ဒါကြောင့်မလို့မြန်မာနိုင်ငံတွေကမွတ်စလင်ဒုက္ခသည်စခန်းတွေရဲ့အခြေအနေသူတို့ရဲ့ယက်တီရေးသူတို့ရဲ့အနာဂတ်အာမခံချက်အာဏာပိုင်တွေဘယ်လိုများဆောင်ရွက်ပေးထားသလဲဆရဒီမြန်မာနိုင်ငံတွင်းကမွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေကိုသုံးသပ်ဆွေးနွေးသွားမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်3ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဦးစိတ်ဝင်ပါဦးစိတ်ဝင်ကတော့ Inter News အဖွဲ့ကြီးရဲ့ဒီသတင်းပညာရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဖြစ်ပါတယ်သတင်းစာသမားတူဦးလည်းဖြစ်ပါတယ်နောက်တူကတော့ Ranger ဒုက္ခသည်ကိုတိုင်းက Ranger ဒုက္ခသည်တခုတူပါမြန်မာနိုင်ငံတည်းကပါဦးလာထွန်းပါနောက်တူကတော့ Hindu ဒုက္ခသည်တွေကိုအကူအညီပေးနေတဲ့ Hindu ခေါင်းဆောင်တူဖြစ်တဲ့ဦးဟင်ဒရီ၃ယောက်လုံးလေးလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်ကိုစိန်ဝင်းကိုအရင်ဆုံးဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုစိန်ဝင်းကြားပါလားခင်ဗျာ
ဟုတ်ပြီကြားပါပါခင်ဗျ
ာ Okay ကိုစိန်ဝင်းကျွန်တော်ခုနကပြောလို့ပေါ့ပြီးခဲ့တဲ့ရက်ပိုင်းကပဲဒီစစ်တွေဘက်ကဒုက္ခသည်စခန်းကနေပြီးတော့ဒုက္ခသည်တွေမလေးရှားဘက်ကိုပြေးကြရင်းနဲ့ရန်ကုန်မှာပဲဖမ်းမိတယ်သူတို့ပြန်ပို့လိုက်ပါပြီအဲ့တော့ဘာပြောပြောဒီဒုက္ခသည်စခန်းကမွတ်စလင်တွေရဲ့အခြေအနေပေါ့အဲ့တော့အခုကအစိုက်ပြီးတော့ပြောနေကြတာကဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေဒုက္ခသည်တွေပြန်ခေါ်ရေးဒါကိုပဲပြောနေပြီမဲ့တကယ်မြန်မာနိုင်ငံထဲမှာကိုရှိပြီးသားဒုက္ခသည်တွေမွတ်စလင်ဒုက္ခသည်တွေရောဟိန္ဒူဒုက္ခသည်တွေရောဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့တည်တည်ချာချာသတင်းမီဒီယာပြည်တွင်းမှာရှိတဲ့သတင်းမီဒီယာတွေရောလူတွေကရောအားဟိုအားယူပြီးတော့တင်ပြနိုင်မှုရှိရလားခင်ဗျမရှိပါဘူးဟ
ိုဟာလေဒုက္ခသည်တွေဒီကျွန်တော်တည်တဲ့လောက်ကတော့စစ်တွေမှာပတ်ဝန်းကျင်ကဒုက္ခသည်စခန်းတွေမှာဝင်ပဲအခက်အခဲတွေအများကြီးရှိတယ်။နောက်ပြီးတော့ဘာလဲဆိုတော့သူတို့ရဲ့အနာဂတ်ရေးနေတဲ့မီဒီယာတွေเออเนาะโอ้มุสลิมดุขะเตสะคันออกมาเปียวเนี่ยดิฮินดูดุขะเตสะคันมาโหเว้ยเลขาไม่ย่าดา3 5จ่อดาซาตะเพียงอะละမျိုးดิผิดละแต่คาจาတော့ကျွန်တော်တို့ဟိုဟိုအနေထားတွေကိုတိုင်းခြားလို့ရတယ်ဟိုပို့ဟိုရေဘူးရအားဖြင့်မုစလီဟိန္ဒူဒုခะเตဒီကိုဟိုပို့ပြီးတော့ဖေဘာပေးတဲ့အနေထားရှိတယ်လို့ဟိုအများကသိထားကြတဲ့အနေထားမှာတော့အဲ့တော့ဒုခะเตสะคันကြီးอ่ะကြာလာတယ်ဒီမြစ်တွေကြာလာတယ်အခုဆို6နှစ်ကျော်လာပြီနော်ပြီးကတူတို့တွေရဲ့သာသမီတွေပညာရေးတွေဓာတ်ရီးဘာမှလည်းမရှိဘူးပြီးတဲ့နိုင်ငံသားကိစ္စတွေနဲ့ပတ်သက်ပြီးတော့လည်းဘာမှကြီးကြီးရာရာမရှိဘူးအဲ့တော့သူတို့ကိုယ်တိုင်ကလည်းနောက်သူတို့ဟိုသူတို့ကိုလည်းနေရာချဖို့ဟာကိုသူတို့ရဲ့နေနေဟိုနေဖို့နေရာတွေချဖို့ဟာမျိုးမရှိဘဲနဲ့အဲပြောရင်တော့အော်အစိုးရဒီအစိုးရအနာဘိုင်းကောင်းတဲ့ပုံတွေအထဲမှာကအာသူတို့ကကမ်တက်အေရီယာတွေထားမဲ့သဘောဖြစ်နေတယ်အဲ့ဒီကအဲ့ဒါဒီအကောင်ကသူတို့တွေကိုဟိုတခြားသောနိဒန်းတွေသူတို့ရဲ့လက်မြောက်ရေးအတွက်ကိုစဉ်းစားတာတွေအများကြီးဖြစ်နေတာပဲ
ဟုတ်ကဲ့ကျွန်တော်ဒီမှာမေးချင်တာကရခိုင်လွှတ်တော်ကဆုံးဖြတ်ထားတာတခုရှိပါလေမောင်းတော်တောင်ပိုင်းမှာဒီမွတ်စလင်ဒုက္ခသည်တွေပြန်ပြီးတော့မထားဘူးပေါ့နော်အခုကျွန်တော်တို့ကြားသလောက်ကလည်းဒီစစ်တွေဝင်းကျင်ပတ်ဝန်းကျင်မှာရှိတဲ့ဒုက္ခသည်တွေဘာတွေကအဲ့ဘက်ပါမှရှိနေတဲ့အခါကျတော့ဒုက္ခသည်နေရပြန်ရေးမှအစိုးရကဘာမှမလုပ်ပေးနိုင်တော့ဘူးလားအခုနေထား
အစိုးရအနေနဲ့လည်းအခက်အခဲရှိတစ်ဖက်မှာလည်းအခက်အခဲရှိတယ်နောက်ဟိုသူကတော့လက်ရှိမှာစူးစမ်းနေတာတော့ဟောဟိုဘက်ဒီအိန္ဒိယတရုတ်စတဲ့နိုင်ငံတွေကလည်းဟိုဟာတိုက်တွန်းနေတဲ့အတွက်နည်းနည်းပြန်လက်ခံရေးဆိုတဲ့ဟာကိုပဲတွားနေတာဒါပေမဲ့ဒါကအဲ့ဒီလိုဝုန်းကနေလှုပ်လိုက်လို့လည်းဟိုဒါဖြစ်ရှင်းချက်တော့လည်းမဟုတ်ဘူးဒီဘက်မှာဖြစ်နေတာကဟိုမှာဒီရခိုင်ဒီရခိုင်ဒီဘက်ကဟိုတချို့ပေါ့နော်တချို့ကဒါတွေလည်းဆိုတော့ဒီနောက်ပိုင်းမှာဆိုရင်အာမွတ်စလင်မရှိမွတ်စလင်မရှိရဘူးဆိုတဲ့ဟာမျိုးတောင်းဆိုတာတွေရှိတယ်။နောက်ဟို နောက်ဒီဒုက္ခသူတို့ရဲ့မလုံခြုံမှုဆိုတဲ့အတွက်အဒီဘက်ဒီမှာနေရာမချဖို့ဆိုတဲ့ဟာပေါ့နော်အဲ့ဒါဒီကတော့ကျွန်တော်ထင်တယ်အဲဆွေးနွေးတင်တယ်အဲ့လိုကြီးလုံးလို့ရနိုင်တဲ့အဲအနေထားတော့အဲ့ဒါမျိုးတွေမရှိဘူးသူကအစိုးရအနေနဲ့လည်းတေချာတိုင်းတယ်အစိုးရအနေနဲ့လည်းကြက်တာတော့အကြက်တဲတော့ရှိတယ်အဲဒိုးတော်လည်းပဲအစိုးရကိုယ်တိုင်ကဥမာအဖြစ်ဒီအဲ့ဒီဟာကိုမတွန်းလှန်လို့ရှိရင်တော့ရမှာမဟုတ်ဘူ
းဟုတ်ကဲ့အခုနောက်တစ်ခုကအကူအညီတွေကိစ္စပါအကူအညီနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂကဘယ်လောက်ထိ assess ရတယ်လို့ကြားထားပါလဲဒီပြည်တွင်းမှာရှိတဲ့ဒုက္ခသည်စခန်းတွေကို
အကူအညီတွေအကုန်လုံးကတော့အကန့်အသတ်နဲ့ပဲသွားနေတာပဲဒီဟာတွေကိုဟိုပြည်တဲ့အတိုင်းနဲ့နိုင်ငံရေးအေးလုံဆောင်မှုတွေအနေဒါကဒီ INGO တွေအေးကနေပြီးတော့ဝင်ရှုပ်တယ်ဆိုတော့ဟာမျိုးဖြစ်အောင်လှုပ်ထားကြတဲ့အတွက်အဲ့ဒါတွေအကုန်လုံးမှာအကန့်အသတ်ဖြစ်နေကြပါတယ
်ဟုတ်ကဲ့ကိုစိန်ဝင်းလေးလိုက်ပါမှာခဏနေပြပါအောင်ခင်ဗျာကျွန်တော်ဒုက္ခသည်တဦးဖြစ်တဲ့ကုလာထွန်းကိုပဲတိုင်းရင်မိကြည့်ပါမယ်ကုလာထွန်းကြားပါလားခင်ဗျာ
ဟု
တ်ကဲ့ကုလာထွန်းကြီးကုလာထွန်းကိုတိုင်းကဒီစစ်တွေနားမှာရှိတဲ့ဒုက္ခသည်တွေနဲ့အတူတူရှိနေရဆိုတော့အဲ့တော့တကယ်တမ်းဒီဒုက္ခသည်တွေလက်ရှိကြုံနေရတဲ့မြန်မာနိုင်ငံထဲမှာရှိနေကြုံနေရတဲ့ဒုက္ခသည်တွေအခြေအနေပေါ့နော်တိုးတိုးတိုးလေးအရင်ဆုံးလေးအခြေအနေလေးနောက်ဆုံးတူတကယ်တော့ကြုံနေရတဲ့အခက်အခဲကဘာများရှိနေလဲ
။ဟုတ်ကဲ့။ဒုက္ခဒီစက္ကန့်ကမှာတော့ဒုက္ခတွေဈေးနာနေမှာပေါ့ဗျာနော်။လူတွေကအဆဆရရအရှင်ကြည့်ဘူး။ဒီမှာဆိုလို့ရှိရင်ဒီလိုလူတွေကအစိုးရကဟိုစီမံကိန်းနဲ့ကိုသူတို့ကဆန်းဒီမှာလောင်ပေးထားတဲ့ပုံစံနဲ့စားတယ်။အခြေကိုလုံးဝသိဖို့မရှိဘူးဆိုတော့သူတို့ကပူပြီးတော့ခံစားရတာပေါ့နော်။ပြညာရေးရောဆင်မာရေးရောလောကရောဘာမှကိုသိနေပြီပြီးတော့ပြည်များကကိုလူလူတွေဘယ်လိုဘယ်လိုမှဟိုဟောပေါ့ဘဝသင်တယ်ဘုရားမကြည့်နိုင်ဘူးသူတို့ကျွန်တော်ပြောရရင်ဘာတခုမှသိနေပြီဟု
တ်ကဲ့ကျွန်တော်အိမ်မှာတခုဖြတ်မြေးချင်တာကအခုဒီစစ်တွေနောက်မှာရှိတဲ့ဒုက္ခသည်စခန်းမှာလူသိမ့်ဝင်ကြအောင်ရှိရလို့ကြားပါတယ်အဲ့တော့ဒီဒုက္ခသည်တွေကပြောမယ်ဆိုလို့ရှိရင်ဒီရခိုင်တိုင်းသားတွေနဲ့ရောနှောနေတဲ့ရက်ွက်တွေထဲမှာဖြစ်နေတယ်ဖြစ်နေတော့ဒီဒုက္ခတွေတွေသူတို့နေရက်ကိုပြန်ရေးအတွက်ကိုစိုးရင်စရာရှိတဲ့လုံရုံရေးပြဿနာရှိတယ်အဲ့လိုအခြေအနေတွေလည်းအစိုးရဘက်မှာခက်ခဲရှိနေပုံရပါတယ်ကိုလာထွန်းအဲ့ဒါဟုတ်ပါလားအ
ဲ့ဒါတော့ကျွန်တော်ကဘယ်လိုပြောမလဲကျွန်တော်ကကုသရခိုင်တွေနဲ့ဆက်ဆံပြီးတော့နေတယ်ရခိုင်တွေကလည်းဒုက္ခစီဒီ IGB 10တွေအစီလာပြီးတော့ပြည်စီတွေရောက်တယ်ကျွန်တော်လေးဝေးတယ်ဒီလိုကြီးကျွန်တော်ကဆက်ဆံရေးတောင်းတွေရှိတယ်အစိုးရလို့ပြင်ဒီနိုင်ငံတွေကမရှိနိုင်ကြဘူးမရှိဘူ
းဟုတ်ကဲ့အဲ့တော့ပြန်ပြီးတော့နေရမှာဒီရခိုင်တိုင်းသားတွေနဲ့တဟဇာတာဖြစ်ဖြစ်နေတိုင်းနိုင်ဖို့အခြေအနေကဖြစ်နိုင်တယ်ပေါ့ဆိုလိုတာက
ဒီနိုင်ငံတွေဒီနိုင်ငံတွေ
ဟုတ်ကဲ့
အစိုးရလုပ်ရင်ဖြစ်နိုင်တယ
်အစိုးရလုပ်ရင်ဖြစ်နိုင်တယ်ဆိုတာဘလူသဘောလဲခင်ဗျအတင်းကျပ်လုတ်ခိုင်းတာကိုပြောတာလားရွှေခိုင်းတာဘလူမျိုးလဲခင်ဗ
ျဘလူမျိုးလဲဆိုရင်ကျွန်တော်ကိုဥပမာဆိုလို့ရှိရင်ကျွန်တော်ကနိုင်ငံသားဖြစ်တယ်ကျွန်တော်တို့လည်းနိုင်ငံတကာရေးပြည်ရင်ကျွန်တော်ကဘူရေးရှိမှအကျဉ်းချလာမယ်ကျွန်တော်ဒေတာဆိုင်ဒီကလည်းကျွန်တော်ကဒီလောက်ကြီးမုံမှာမဟုတ်ဘူးအခုကကျွန်တော်ကအစိုးရကိုယ်တိုင်ကစုဝင်လာတဲ့သူတွေလူတွေသူတို့ဝါရကျင့်တယ်တော့ကျွန်တော်ရခိုင်ဆိုင်သားတွေဆက်ကလည်းအရှုအနေပြီးတော့ကျွန်တော်ကဘာပေါ့အမီမစီရီရှိတယ်ပေါ့စုဝင်လာပြီးတော့ခုဒီကမှာဘာပေါ့နေတဲ့လူတွေသူတို့
ဟုတ်ကဲ့
ကြောက်နေရပြီရှိတယ်
နောက်တစ်ချက်ကတော့အစိုးရကတောင်ရှိသူတွေပြောနေတာ NVC card ကိုသူတို့လုတ်လိုက်ပုံနော် NVC card လုတ်ခြင်းအဖြစ်နိုင်ငံသားဖြစ်ဖို့အတွက်ခွန်လန်းနေမြန်မြန်ဆန်ဆန်ပွင့်သွားမယ်သူတို့ကလည်းနိုင်ငံသားဖြစ်နိုင်မယ့်အခွင့်အရေးတွေကိုမြန်မြန်အချင်းတူတူတွင်လုတ်ပေးမယ်လို့ပြောနေပါတယ်ခင်ဗျအဲ့တော့ NVC card မလုတ်ကြဘူးလားဒုက္ခသည်တွေက
သူတို့ NVC card အကြောင်းဆွေးနွေးရရင်အဲ့ဒါဒီဆွေးနွေးရမှာ NVC card ဆိုတာကျွန်တော်သူတို့ပြောတာဘာအတော့တမမရှိတဲ့လူတွေက NVC card ခံရမယ်ပြီးတော့ပြောတယ်ကျွန်တော်လူတွေမှာကအစောတာတစ်ခုမဟုတ်ရင်တစ်ခုရှိတယ်ကျွန်တော်မှာအမျိုးသားစင်တင်ကျချိတယ်ပြီးတော့ဟိုဘောဟိုသူတို့အရင်ဖိဖိထားတဲ့ယာယီတဲ့တွေရှိတယ်ကျွန်တော်လူတွေမှာအစောတာမရှိတဲ့လူတွေပြီးရောက်မှမရှိဘူးသူတို့ပြောတာတစ်ခါပြောတာ NPC ကဆိုတာဘာအစောတာမှမရှိတဲ့လူတွေမာမယူရမယ်ဆိုပြီးတော့ပြောတယ်ဒါမဲ့တုံ့ပြန်တာကာကြတော့သူတို့ကဟိုဘောမွတ်စလင်ဆိုရင်ထုတ်ပြတယ်ရခိုင်နာအဲ့လိုမျိုးအဲ့ဒါမှတုံ့ပြန်တယ်ဒီ AB NDC ကနေပေါ်ပြီးတော့နိုင်ငံသားဟောပေါ့ဟိုချစ်ချစ်လေးဥပဒေအရပဲကျွန်တော်က6ရင်းနဲ့သူတို့မပြီးဘူးကြကျွန်တော်မောင်တော်ဘူတီတော်ကနေလူ400ကျော်ကျော်အဲ့လို NDC ကသူတို့ကအကျရာမှာပြတော့လူတွေကမရှိမနေကိုပေါ်ပြီးတော့ရှောက်တယ်အ ဆောက်တာကမှလည်းသူတို့ကဟိုအထောက်အထားဂျီပီစုံစုံနဲ့ဆောက်တယ်ဒီနေ့ဥပဒေမှာဟိုပေါ့ပုံမှန်ဆောက်ပုံမှန်ဖွင့်ပုံမှန်ငားနဲ့သူတို့ကသွားပြီးတော့ဆောက်တယ်ဆောက်တာကအဲ့တော့သူတို့ကမသိမနေဘူးဥပဒေရနိုင်ငံသားပြရမယ့်ဟာကိုအခုဒီနေ့ချော်ပြီ
းအဲ့ဒါက NVC ကတ်လျှောက်ထားတာအဲ့ဒါက NVC ကတ်လျှောက်ထားတာကိုပြောတာနော
်မဟုတ်ဘူး NVC ကတ် UV ရောသူတို့ကနိုင်ငံသားလျှောက်တာသွားပြီးတော့ဆောက်တာ
ဟုတ်ကဲ့အဲ့ဒါတစ်နှစ်ကျော်နေပြီဘာမှအထူးကြတာမရှိသေးဘူးပေါ့
ဟုတ
်တယ်โอเคကုလာထုတ်ရင်ခဏလေးတိုင်းပေါ့ပေါ့နေပြီးပေါ့ခင်ဗျာကျွန်တော်ထားပင်တိုင်းသရရှင်တူဖိတ်ခေါ်ပါမယ်ပင်တိုင်းဥလှနရီကြားပါလားခင်ဗျာဥလှနရီကတော့ဟိန္ဒူဒုက္ခသည်တွေလည်းအကူအညီပေးနေတဲ့ဟိန္ဒူခေါင်းဆောင်လူဖြစ်ပါတယ်အဲ့တော့ခုနကတော့မွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေကိုသိကြားပြီးဖြစ်ပါတယ်ကျွန်တော်တို့ကြားနေလို့ဟိန္ဒူဒုက္ခသည်တွေလည်းအခက်ကြုံနေလို့ကြားပါတယ်ဟိန္ဒူဒုက္ခသည်တွေရဲ့စခန်းရဲ့အခြေအနေလည်းပြောပါအောင်ဗျာ
ကျွန်တော်ဥဟန်ဒီပါခင်ဗျာ
ဟုတ်ကဲ့
ဟိန္ဒူဒုက္ခသည်တွေမှာလည်းပဲခုနဥစဉ်နဲ့အခုပြောပြရတယ်လို့ကြားတယ်ကျွန်တော်စားဝတ်နေရေးအစလုံးရဲနှစ်လသုံးလအနေစပြီးတော့ဘလို့အထောက်ပံ့မှမရဘူးဆိုတော့နောက်ဆုံးတည်င်းလေးကြီးကြာပါလေခင်ဗျာအဲ့တော့အစားတော့ကလည်းပြဿနာကြီးပုံတက်နေတယ်ပေါ့နော်အဲ့အပိုင်းကိုစပြီးတော့ပြောပြကြည့်ပါလေခင်ဗျာ
ဟုတ်ကဲ့
အဲ့တော့ဟိန္ဒူတွေရဲ့ဒုက္ခလည်းမသိဘူးအဲဟိုခွဲပြားပြီးတော့ဟိန္ဒူကလည်းအဆင်ပြေနေတယ်ဆိုတော့ concept တစ်ခုကလည်းမှန်မှန်ဘူးခင်ဗျာအဲ့တော့ဟိန္ဒူတွေလည်းပဲအတူတကွခုနပြောတဲ့စာဝတ်နေရေးနဲ့ပတ်သက်ပြီးတော့တော်တော်ကိုကြီးမားချက်တွေရောက်နေကြတယ်ခင်ဗျာ
ဟုတ်ကဲ့ခုန2လ3လလောက်ရှိပြီးစားမရအောင်ဆိုဒီမတိုင်ခင်ဘယ်သူကထောက်ပံ့ပေးနေလဲခင်ဗျာ
သူတို့ကတော့ NGO ရတယ်ပေးလို့ကျွန်တော်ဒီဘာသာဝင်တချို့တွေရတယ်ပဲခုန fan ကောက်ပြီးတော့ကျွန်တော်သွားပို့တယ်ပထမပိုင်းမှာလုပ်ခဲ့တာလေးကြီးရှိတယ်ခင်ဗျာ
ဟုတ်ကဲ့
အဲခုနောက်ပိုင်းကျတော့လေဟိုစပြီးတော့ဒီ NGO တွေရတယ်ပြီးတော့နောက်ပြီးတော့ international firms တွေပြင်းနေတယ်ဆိုတဲ့အနေအထားမျိုးမှာသိတော့ကျွန်တော်တို့လည်းနည်းနည်းပါးပါးဆေးရည်လည်နေတယ်ဒါပေမဲ့လုံးဝတဲ့နှစ်ပတ်လောက်ကစပြီးတော့အဲ့ဒီဘုံမှာရှိတယ်စက်ပြင်းဘုံမှာရှိတယ်ကိုနေမော်တို့ဘာလို့ကကျွန်တော်ကိုဆက်ပြန်လာပြီးတော့မှအစားတောက်နေတာကြီးတော်တော်ကိုဒုက္ခရောက်နေပါလေဆိုတော့ကျွန်တော်တို့နဲ့ဆန်စီစားနေရုံချက်တော့ဆက်အကုန်လုံးတက်ချက်ပြီးတော့တလားကိုဘယ်လောက်လောက်လို့မလဲဆိုတာမျိုးလည်းကျွန်တော်ကြားပြီးတော့စဉ်းစားပြီးခိုင်းထားထားပါလေခင်ဗျာ
ဟုတ်ကဲ့အဲ့ဒါကအကူကြီးမလောက်တော့လို့လားအကူကြီးဖြတ်ခံရလို့လား
အခုကကျွန်တော်တို့သိရတဲ့လောက်ကအကူကြီးကလာတာကနေတော့တာခင်ဗျာသူတို့ရဲ့မြို့ကန်ကြီးရဲ့အဆိုအရပြောရမယ်ဆိုလို့ရှိရင်တော့အကူကြီးလေးကိုကလာတာနည်းသွားတာခင်ဗျာ
ဟုတ်ကဲ့နောက်တစ်ချက်က
ဟိဘယ်သူမှသွားကြမရှိတဲ့ဟုတ်ကဲ့
ဟုတ်ကဲ့နောက်ချက်ကဟိန္ဒူဒုက္ခသည်တွေကတော့နေရပြန်ဖို့အချိန်တွေကမဖြစ်သေးဘူးလားမွတ်စလင်နဲ့မတူမွတ်စလင်ကတော့သူတို့ဟုတ်ကဲ့ဘာဖြစ်လို့လဲခင်ဗျာ
သူတို့လည်းအခုပြောနေတဲ့ပုံစံကသူတို့လည်းနေရတကအကြည့်ကျချပြီးချတာမရှိဘူးအခုဟိန္ဒူပုပ်အခုပေါ့နော်အဟိန္ဒူဒီဘာသာရေးကြောင်းမှလည်းရှိနေတဲ့လူတွေလည်းပဲခုနနေရပြန်တဲ့အနေနဲ့တခုမရောက်သေးဘူး။အဲအဲ့လိုသူတို့မှလည်းပြန်နေတဲ့လူတွေလည်းရှိနေကြတယ်။ဒါပေမဲ့ process ကအရင်နှင်းနေတဲ့အဲ့လိုဖြစ်နေတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။အာဥဟန်ရီဥလထွန်းဥစိန်ဝင်းလီလိုင်းပေါ်မှာခဏနေပြောပါအောင်ခင်ဗျာ။ကျွန်တော်ချာတော်ရရှင်နေဖိတ်ခေါ်ပါမယ်။ကျွန်တော်အရင်ဆုံးဥကမောင်ထွန်းကိုဖိတ်ခေါ်ချင်ပါတယ်။ဥကမောင်ထွန်းကစစ်တွေဒုက္ခသည်စခန်းကတူဖြစ်ပါတယ်။ဥကမောင်ထွန်းစစ်တွေဒုက္ခသည်စခန်းမှာရှိတဲ့မွတ်စလင်တွေအခု6နှစ်ကျော်လာပြီသူတို့ရဲ့ပညာရေးလူမှုရေးအခြေအနေများဘယ်လိုများရှိလဲအခက်အခဲတွေဘာများရှိလဲခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်အစမှာကျွန်တော်ဒီဒုက္ခသည်ဖြစ်လာရတဲ့အခြေအကျုံးလေးတွေကျွန်တော်နည်းနည်းချင်းချင်းပြောပြချင်းပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ
။ဒီဒုက္ခသည်အဖြစ် IDP စခန်းမှာရောက်လာတယ်ဆိုတာကျွန်တော်တို့တွေကိုပေါ့နော်2010နှစ်ခုနှစ်မှာအစိုးရကရေရွယ်ချက်ချင်းချင်းနဲ့ဒီရခိုင်လူမျိုးတွေကိုပေါ့အတုံးချပြီးတော့ဗတရအသေးသေးအောင်တွေဖြောင်းဖန်တီးခဲ့ပြီးတယ်ဖြောင်းဖန်တီးခဲ့တယ်ပြီးတော့ကျွန်တော်တို့တွေဘောနော် all in the အပါဝင်ပေါ့ပိုင်ဆိုင်မှုဟိုတမယအခေါ်လုံးပြည့်စည်ခဲ့တယ်အခေါ်လုံးဆုံဆုံခဲ့ရတယ်ဒါအပြင်ယာနေချီပြီးတော့လူတွေအသေးဆုံဆုံခဲ့ရတယ်ဒါကျွန်တော်အဖြစ်ပြကျွန်တော်ကိုယ်တိုင်ကြုံခဲ့ရတဲ့အဖြစ်ပြတကူပြီးကျွန်တော်တွေဒီမှာဟိုကျွန်တော်2010လေးမတိုင်ခင်ကတည်းကပေါ့နော်ကျွန်တော်တို့စစ်တွေမျိုးပေါ်မှာနေခဲ့တဲ့သူတွေဖြစ်တယ်အဲ့ဒီမှာကျွန်တော်တို့နေရတယ်ဆိုတော့အဆအဆအရာရာအချင်းပြေခဲ့တဲ့ဘဝနဲ့ကျွန်တော်တို့နေလာခဲ့ရတာဆိုတော့ကျွန်တော်တို့အဲ့လိုအဆအဆအရာရာအချင်းပြေခဲ့တဲ့ဘဝတစ်ခုကနေကျွန်တော်တို့ကိုဒီ IDP ကက်မှာရွှေ့ပြောင်းပြီးတော့နောက်ပိတ်ပြီးတော့နေဖို့ပြောတယ်ဆိုတာပေါ့နော်ဒီမှာခုကျွန်တော်တို့နေရတဲ့နေရမှာကျွန်တော်တို့ရဲ့စာဝေးနေရေးကျွန်တော်တို့ရဲ့ကျဲမာရေးအပက်မွေးဝင်းကြောင့်ဒီခလေးတို့ရေးပညာရေးဒီကျွန်တော်တို့ freedom of movement လို့ခေါ်တဲ့တလောက်အခွင့်အရေးတွေဘာလို့ကျွန်တော်တို့တွေအဓိကပြောမယ်ဆိုရင်ဒီလုံခြုံမှုကိစ္စတွေပေါ့နော်ဒီပြောပြရင်ကောအဲဒီ အခြေခံလူကိုခေါ်ရေးအေးဘာတခုမှအမဲကင်ချက်မရှိတဲ့နေရာမှာကျွန်တော်တို့လုံဖိတ်ပြီးတော့တားနေတာဟာလူတွေကအခက်အခဲဖက်ဆောင်တဲ့ရင်ဆိုင်ပြီးတော့မှအသေးစိတ်ဆုံးရှုံးနေရတာကြီးအမြဲတမ်းပါပဲ
ဟုတ်ကဲ့
ဒါကအစိုးရဖက်ကပေါ့နော်ရေရွက်ချက်ရှိရှိနဲ့ဒီ Rohingya community တခုလုံးကိုတတ်နေတာပါပဲကျွန်တော
်ဟုတ်ကဲ့ကျွန်တော်တခုမေးချင်တာကခုနကမောင်တော်ဘက်မှာတော့ဒုက္ခသည်တွေဟိုဘက်ကဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်ပြန်ခေါ်မဲ့အခါမှာမောင်တော်ဘက်မှာပြန်ခေါ်လေးခါမှာမောင်တော်မြို့နယ်ထဲမှာလွတ်လပ်လပ်သွားလာခွင့်ရရမယ် MVC ကရှောက်ပြီးရင်အချင်းတူတူတွင်မှနိုင်ငံသားဖြစ်မယ်လို့ဒါတွေအာမခံချက်တွေပြီးနေတာရှိပါတယ်အဲ့တော့စစ်တွေနားမှာရှိတဲ့ဒုက္ခသည်စခန်းမှာရှိတဲ့မွတ်စလင်ဒုက္ခသည်တွေရောအလားတူအစိုးရဘက်ကနေပြီးအာမခံချက်ပေးတာမျိုးအကူအညီပေးတာမျိုးရေရှည်အနာဂတ်အတွက်ပြင်ဆင်ပေးတာမျိုးဘာများရှိပါလဲခင်ဗျာ
ကျွန်တော်ဒီမှာဘာမှမပေးတတ်ပါဘူးဗျဘာမှမပေးတတ်ပါဘူးကျွန်တော်တို့လုံခြုံမှုကျွန်တော်နိုင်ငံသားဖြစ်မှုတွေကျွန်တော်တို့ကလေးတွေရေပညာတင်းကွင်းတွေကျွန်တော်တို့ freedom of movement ဘောနော်တော်လာကွင်းတွေကျွန်တော်တို့အဲမြန်မာကောင်းတဲ့အခြေအနေမှာစီကူတာမှုတွေအသက်မွေးဝင်ကြတဲ့အလို့ခိုင်ဒေတာတွေကျွန်တော်တို့ဘာတခုမှအရှိမပြေပါဘူးဗျပြီးရင်ကျွန်တော်ဟုတ်ပြီမှာဘောနော်ဒီ repatriation လုပ်မယ်ဆိုတော့ဘင်္ဂလားဒေ့ရှ်အသိနဲ့ချီပြီးတော့လူတွေထွက်ပြီးအောင်အစိုးရဘက်ကလုပ်ခဲ့တယ်ပြီးအခုနိုင်ငံတကာရဲ့ဖိအားအောက်မှာဒီလူတွေကိုတန်းပြန်ကော်မဲဆိုရဲဘောနော်အသင်တွေအစိုးရဘက်ကပြီးလာတယ်အဲ့တော့ကျွန်တော်ဒီနေရာမှာကျွန်တော်တခုပြောချင်တာကဒီအတွင်းမှာ2000ကတည်းကချင်းနေတဲ့ဒေါက်ကတီဝေကိုတောင်းအစိုးရဘက်ကဘာမှအစီအစဉ်မလောက်ပေးခဲ့ဘူးဆိုတော့ဒီအစိုးရကိုကျွန်တော်လုံးလုံးစီယုံဖို့ခက်နေပါပြီဆိုတော့ကျွန်တော်ကိုဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ဒုက္ခသည်တွေကိုလေကျွန်တော် key message တွေကျွန်တော်ပြောချင်တာရှိပါတယ်ခမရတို့တောင်းဆိုနေတဲ့နိုင်ငံသားအခွင့်အရေးတွေပါဝင်မနော်အခြားအခြေခံလူအခွင့်အရေးတွေအစိုးရဖက်ကအမိုက်ကန်ချက်မပြည့်သေးတဲ့ကာလပတ်လုံးခမရတို့ပြန်မလာပါနဲ့လို့ကျွန်တော်တိုက်ထုတ်ချင်တယ်
ကိုခမောင်ထိုးနှုတ်က
ပြန်လာဖို့တိကျတဲ့အချိန်မဟုတ်ပါဘူ
းဟုတ်ကဲ့ကိုခမောင်ထိုးက MVC ကတ်ကိုဘာကြောင့်မလျှောက်ကြတာလဲ MVC ကတ်လျှောက်ဖို့တည်းသူတို့ဆိုကပြောထားလျှောက်ကြလားမလျှောက်ကြဘူးလား
ဒီ NVC ကပိုစေကအင်္ဂလိပ်လိုပြောရရင် National Verification ကပေါ့အင်္ဂလိပ်လိုတော့ဖတ်ရတာတော့လာတယ်သူကမြန်မာလိုဘာသာပြင်တဲ့အခါကျတော့အဲ့ဒါကပါကိုပြောင်းပြီးလင်ရပါပဲပြောရရင်ဘာလို့ဆိုတော့ဒီ NVC ကဆိုတာသူရဲ့ process မှာရှိတယ်ဒါနိုင်ငံသားမဟုတ်တဲ့သူတယောက်ဒီကဲကန်ဆောင်တဲ့သူကနိုင်ငံသားမဟုတ်ဘူးဆိုပြီးတော့သူကဖြင့်တလင်အဲ့မှာရေးတာလာရှိတယ်ပြီးရင်ကျွန်တော်တို့အဲဒီဘောနောနိုင်ငံသားဖြစ်ရေး process ကိုကျွန်တော်တို့ကြည့်တဲ့အခါကျတော့ဒီ NVC အစင်းကိုခံရတဲ့သူတွေကနိုင်ငံသားမဟုတ်ဘူးတခြားနိုင်ငံကနေဒီနိုင်ငံကိုနေတယ်လို့စိုက်နေတယ်လို့ဘောနောဒီကိုလာတယ်ပြီးရင်သူကနိုင်ငံဒီမြန်မာနိုင်ငံသားတိချင်တဲ့အခါမှာသူ NVC ကိုလက်ခံရတာဒါကြီးရဲ့ first process ဘောနောဒီကျွန်တော်တို့လူတွေကရင်းနှီးကြလို့မျိုးတော့ကျွန်တော်ကိုယ်တိုင်က၃ခုချုပ်ခံထားတဲ့သူကြောက်ပါ
တုံးကောက်ချိုးမှတ်ပုံတင်ကိုပြောတာနော
်မထိုင်ခင်ကတည်းက2000လောက်မှာကျွန်တော် white card တိခဲ့တယ်ပြီးရင်အဲ့ဒါ2015မှာပြန်တင့်တယ်အခုကျွန်တော်လက်ထံမှာဘာမှမရှိဘူ
းဟုတ်ကဲ့ခင်ဗျာ
ဘာလို့
ဟုတ်ကဲ့ခုကောင်တွေ့နောက်ထပ် transaction တွေရှိလို့ကျွန်တော်လှည့်ပေးလိုက်ပါမယ်ဦးတန်းမောင်ကိုတန်းမောင်ကြားပါလားခင်ဗျာတူတူတူလေးဆွေးနွေးလို့ရပါတယ်အချိန်လည်းအကန့်အသတ်ဖြစ်နေလို့
ဒီ2012တဲ့က2012 2013ဆိုတော့ဆိုဘူးဖြစ်အောင်သူကအမျိုးမျိုးလုပ်ခဲ့ပါတယ်လုပ်ခဲ့ပြီးတော့လေမွတ်စလင်မျိုးမျိုးမျိုးသူကဟိုအချပ်ရဲ့အဆူဆူပြီးတော့ပုံမှန်တွေတက်ပြီးဆွဲတယ်အခုလဲဟာလာဒုက္ခတွေဒီဟာလာထိုင်းမလေးဘက်ကိုသွားတဲ့ဟာရန်ကုန်ရောက်လာရန်ကုန်နေပြီးပြန်ပို့ပြီးလိုက်တယ်အဲ့တော့အဲ့လူတွေဖမ်းလို့မရတော့ဘုမရှိတဲ့လူလူကုန်ပုံမှန်တွေဆွဲထည့်တယ်ဟာလာမန်လေးမှာဟာလာ2013ဟာလောက်သွားတယ်ဟာလာသူတို့အရေးခင်သူတို့မရင်းမှုတွေနဲ့တက်ပြီးလောက်သွားတယ်ဟိုတောင်းကြသူက26ကီလိုမီရှော့သွားတယ်အဲ့လူတွေမဆောင်ဘူးဘုသင်းနေကိုရောက်ကွန်ကိုအိနေရကိုလုံးကျုံဆောင်တဲ့လူတွေသူတို့ပုံမှန်အမျိုးမျိုးတက်ပြီးဖမ်းနေဒါတွေကအခုအစိုးရလက်ထက်မှာလဲဟာလာဒီ2000ကျွန်တော်ဆက်ခွန်မှာ6လပိုင်း9လလောက်ပိုင်းမှာဟာလာဒီစစ်တရားဟာလာညာရှိတယောက်ကပြောတယ်ပလီစနှလုံးဖြတ်မယ်အင်ဂျင်3000ဖြတ်မယ်ဒါတွေတရားဝင်ဝင်နေရတယ်ပြောတယ်အခုတော့
ဟုတ်ကဲ့
အကုန်လုံးလည်းဖြတ်ပြီးပါပြီ
ကုတမောင်ကြီးကျေးဇူးပါကျွန်တော်နောက်ထပ်တော့ရှစ်တူဖိတ်ခေါ်ချင်ပါတယ်ကိုမြစ်စောတူတူတူလေးဆွေးနွေးမြေးမြလို့ရပါတယ်ခင်ဗျာကိုမြစ်စောကြီးအချိန်လိုက်အကန့်အသတ်ရှိနေလို
့ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျွန်တော်မင်းရောပါ
ဟုတ်ကဲ့ကိုမြစ်စောအဲအတိကတော့နည်းနည်းဒုက္ခတွေရဲ့အခက်ခဲကြုံနေရတဲ့အခြေအနေလို့ highlight လုပ်ပြီးတော့ပြောပြပေးပါ
အခက်အခဲတော့ဒီမှာကျွန်တော်တို့ဒုက္ခတွေစခဲမှာအခက်အခဲတော့ပေါ်လာပါဟိုပေါင်းစုံတော့ပြပြောရရင်ဒါဟိုဒီမှာကျမ်းမာရေးပညာရေးပြီးတော့တမ်မွေဝိုင်းကြီးအဲဘာတခုမှမရှိဘူးအစိုးရဖက်က ဒီဘောနော်ဒီဟိုအစိုးရကတော့ကျွန်တော်တို့ကိုပြောတယ်ဒီပြုတော့စခန်းတင်းတယ်ဘောနော်အဲ့လိုလားပြောတယ်စခန်းတင်းတယ်ဆိုတော့စခန်းတင်းပြီးတော့ဒီလူတွေဟာဟိုအပေါ်အလာရေသူတို့ရဲ့ဒီရောင်းပန်ခွင့်တပါတစ်ခုမှမရှိဘူးဆိုရင်အဲ့ဒီစခန်းတင်းပြီးတော့ဒီမှာဟိုပြန်တိုက်ဤတွေပါတဲ့ဆောက်ပင်းနေဆိုရင်တပါမှမထူပါဘူးညာကျွန်တော်ကဒီအခုတော့လည်းဒီဒုက္ခစခန်းဒါဥပမာဘောနော်ဒီဟိုအမိုးပြီးအကျဉ်းထောင်ပေါ့မောပြေကျင်းထောင်မှာနေရတယ်လို့နေရတာပေါ့အကျင်းထောင်မှာအကျင်းသားတယောက်ဆိုရင်သူအကျင်းသားတော်မှာဟုတ်ဆိုသူရဲ့ဟိုဘောတော့ဒီအကျင်းထောင်ထဲမှာနေရမယ့်အချိန်ကာလသတ်မှတ်ပြီးလို့ရှိတယ်သူကဘယ်နှစ်အဲ့မှာကျင်းထောင်မှာနေရမယ်ဆိုတော့ဒါပေမဲ့ကျွန်တော်တို့မှာဒီဒုက္ခတွေစခန်းမှာဟိုနောက်ထပ်ဘယ်လောက်ကြီးကျွန်တော်တို့နေရမယ်ဆိုတော့ကျွန်တော်တို့မသိပါဘူး
ဟုတ်ကဲ့ကိုမျိုးဆိုကျေးဇူးပါခင်ဗျာကျွန်တော်ပင်တိုင်းဆွေးနွေးရဲ့ကိုစိန်ဝင်းကိုလှည့်ပေးကြပါလေကျွန်တော်အချိန်လေးသိမ့်မရတော့ပါဘူးကိုစိန်ဝင်းကျွန်တော်နဲ့တိုးတိုးမေးချင်တာကအခုလို့ဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့မြန်မာသတင်းမီဒီယာတွေမှာမဖော်ပြတာဘလို့အခြေအနေကြောင့်လဲမြန်မာလူထုရဲ့ဒီမွတ်စလင်တွေနဲ့ပတ်သက်တဲ့ဒီဒုက္ခသည်တွေအခြေအနေနဲ့ပတ်သက်လို့သဘောထားဘလို့ရှိပါလဲခင်ဗျာတိုးတိုးတက်မိကြတော့ရအောင်
အများစုကိုပြောလို့ရှိရင်ဒီဒါတွေနဲ့ပတ်သက်လို့ရှိရင်ခိုးဝင်ပင်ပါလို့ဆိုပြီးတော့တုံးနေတာဟိုကတလွဲဖြစ်နေတာအဲ့တော့ချင်းကပ်ပုံသူတို့ရဲ့အဲခံယူချက်တွေလွဲတယ်လို့ပြောပါတယ
်ဟုတ်ကဲ့မြန်မာသတင်းမီဒီယာတွေရဲ့ဒီဒုက္ခတီတွင်းမှာရှိတဲ့ ITB နဲ့ပတ်သက်လို့ဖော်ပြမှုအားနည်းနေတာဘယ်လိုကြောင့်လဲခင်ဗျာသူတို့သွားခွင့်မရလို့လားနောက်မှဘယ်လိုချိန်နေကြောင်း
အဲ့ဒီဟာတော့အဓိကသွားခွင့်မရတာပါဒီစခန်းတွေကိုသွားမယ်ဆိုရင်လုံလုံရေးတင်ပြမှုတွေရှိတယ်ဖြတ်တယ်နောက်ပြီးတော့เนาะအဲ့ဒီသတင်းတောက်တွေသွားမယ်လို့ဆိုလို့ရှိရင်အစိုးရဖန်တီးပေးမှာပဲရတယ်လေ
ဟုတ်ကဲ့တခြားသတင်းမီဒီယာရဲ့ဖော်ပြချက်တွေကရောပြင်မတတ်တာရှိရလားခင်ဗျာပြည်တွင်းမှာပြည်တွင်းသတင်းချန်နယ်တွေရဲ့
အများစုပေါ့အများစုကအမြတ်တယ်လို့ကျွန်တော်မမြင်ဘူးသို့တော်လည်းပဲဟိုဟာအမတချို့ဆံပြဟာရှိပါတယ်ဖရန်တီးယားတို့လိုဟာမျိုးပေါ့နော်အဲဒီလိုမျိုးကတော့အ ਨੇ စုကတော့အလိုရှိတယ်အများစုကတော့ဟိုအဆက်မရတာအင်းသူတို့ကိုယ်တိုင်ရဲ့အတူတူကလည်းဘိုင်းယက်စ်ဖြစ်တယ်လို့မြင်တာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒဲလီလိုက်စီစဉ်အချိန်ဆီသွားလို့ပါအဓိကပေါင်းဆွေးနွေးပြတဲ့ဦးစိန်ဝင်းဦးလာထွန်းဦးဟန်ရီနဲ့ခြားတော်ရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလီလိုက်အစီအစဉ်ကိုဒီမှာပဲကျန်တော့ခွင့်ပြပါခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်သားညွန်ဦးနဲ့အတူထုတ်လုပ်သူမတ်တန်ကြီးထိုက်တိုတင်ဆက်ပေးခဲ့တဲ့အင်္ဂါညဒဲရဲ့လီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့မနက်ဖြန်ဗုဒ္ဓဖူးနေ့မနက်ခင်းမှလည်းတလှည့်ပြန်ပြီးတော့ထုတ်လွှင့်ပေးတာမို့စောင့်မျှော်နားဆင်နိုင်ပါတယ်အစီအစဉ်ရဲ့အဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကတလှည့်ကြီးညာပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုတွေကိုတရားဝင်ဝင်ရောက်လာတာမဟုတ်တဲ့သူတွေကိုခိုလုံခွင့်လျှောက်ထားခွင့်တားမြစ်တဲ့ဒမရဒေါ်နယ်ထရမ့်ရဲ့ဥပဒေသစ်ကိုယာယီဆိုင်းငံ့ထားဖို့အတွက်ပြည်ထောင်စုတရားသူကြီးတယောက်ကဆုံးဖြတ်လိုက်ပါတယ်။အမေရိကန်လွှတ်တော်ကပြဋ္ဌာန်းထားတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေအရအမေရိကန်တွေကိုဘယ်နေရာကပဲဝင်လာလာခိုလုံခွင့်လျှောက်ထားခွင့်ရှိတယ်လို့ပြဋ္ဌာန်းထားတဲ့အတွက်ဒမရထရမ့်ရဲ့ထုတ်ပြန်ချက်ဟာဥပဒေနဲ့ဆန့်ကျင်နေတယ်လို့ဆန်ဖရန်စစ္စကိုမြို့ကပြည်ထောင်စုတရားသူကြီးဂျွန်တေကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ထဲမှာရေနံနဲ့အငင်းပွားနေတဲ့တရုတ်နဲ့ဖိလစ်ပိုင်ကြားရေနံနဲ့သဘာဝတန့်ွေပူတွဲတူးဖော်ရေးသဘောတူလက်မှတ်ထိုးလိုက်ပါတယ်ဖိလစ်ပိုင်ကမ်းလွန်တောင်တရုတ်ပင်လယ်ထဲမှာပူတွဲတူးဖော်ရေးကိုဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာရောက်နေတဲ့တရုတ်သမ္မတရှီဂျင်းပင်နဲ့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေတို့ရှေ့မှာလက်မှတ်ထိုးခဲ့ကြတာပါခေါင်းဆောင်နှစ်ယောက်ကြားကုန်သွယ်ရေးဆိုင်ရာကိစ္စတွေဒီကနေ့ဆွေးနွေးခဲ့ကြပါတယ်တရုတ်သမ္မတရောက်လာတဲ့ဒီကနေ့မှာပဲတရုတ်ကောင်စုဝင်ရုံးရှေ့မှာဖိလစ်ပိုင်ဟာရောင်းရံမဟုတ်ဆိုတဲ့ကြွေးကြော်မှုတွေနဲ့ဆန္ဒပြမှုတွေလည်းရှိခဲ့ပါတယ်Nissan Mitsubishi နဲ့ Renault ကားကုမ္ပဏီကြီးတွေရဲ့အကြီးအကဲ Carlos Ghosn ကိုငွေကြေးအလွဲသုံးစားလုပ်မှုဆွဆွဲချက်တွေနဲ့ဖမ်းဆီးလိုက်ပြီးတဲ့နောက်ဒီကနေ့မှာကုမ္ပဏီ၃ခုလုံးရဲ့အစုဆေးရာဈေးတွေထိုးကျသွားပါတယ်။ကားကုမ္ပဏီ၃ခုလုံးက Ghosn ရဲ့နေရာမှာတခြားတယောက်နဲ့လူစားထိုးဖို့စဉ်းစားနေပါတယ်။ကုမ္ပဏီပိုင်ဆိုင်မှုတွေကိုသူ့ရဲ့ကိုယ်ရေးအတွက်အသုံးချခဲ့တယ်လို့ကုမ္ပဏီတွင်းစုံစမ်းမှုကနေတွေ့ရှိတယ်လို့ကမ္ဘာအကြီးဆုံးကားကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Nissan ကပြောပါတယ်။ဒါအပြင် Nissan ကုမ္ပဏီကရတဲ့ဝင်ငွေကိုလည်းငါးနှစ်အတွင်းမှာဒေါ်လာတန်40ရှော့ပြခဲ့တယ်လို့အစိုးရရှေ့နေတွေကပြောပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်သိန်ကြီးထိုက်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Peter Hamlin ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါ။ဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.